Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာတော်တာရှင်ပေါင်းရှင်နှမ်းချမ်းမြေကြပါစေ VOA American တက်မြန်မာဘိုင်းအစီအစဉ်ရဲ့2016ခုနှစ်နိုဝင်ဘာလ9ရက်ဗိုလ်ဒူးနေ့မှာနောက်ဖက်အတန်းလွင့်အစီအစဉ်တွေကို American ပြည်တော်စုရဲ့မြို့တော် Washington DC ကနေလိုင်းလိုမီတာ32 40 49ရုပ်နဲ့တူ VOA ရဲ့ Facebook စာမျက်နှာပေါ်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာကျွန်တော်စမူပါခင်ဗျာအခုမနေ့ဖက်အစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာပါ
ကျွန်မကတော့စုမြတ်ပေါ်မှာရှင်ဒီရွေးကောက်ပွဲချင်းပတ်နေတဲ့အမေရိကန်မှာတချို့မဲယုံတွေပိတ်သွားပြီးမိုးမဲတွေဆပြီးတော့ရေသွက်နေကြပါပြီအစောပိုင်းထွက်လာနေတဲ့ရွေးကောက်ပွဲရလဒ်တွေအရကန်တက်ကီနဲ့အင်ဒီယားနာပြည်နယ်တွေမှာဒီ Republican သမ္မတလောင်းဒေါ်နယ်ထရမ့်ကလူလူထောက်ခံမဲအစားရနေပါတယ်အခုလိုနောက်ဆုံးရသတင်းတွေကိုကိုစော်ဝင်းလှိုင်နဲ့အခြေညာပေးပါမယ်ရှင်
โอเคကောင်းပါပြီခင်ဗျာအဲ့ဒီလိုနောက်ဆုံးရသတင်းတွေတင်ပြပြီးနားဆင်ကြရမယ်အထက်မှာဆိုရင်တော့
You know, I know how much responsibility goes with this, and so many people are counting on the outcome of this election, what it means for our country.
ဒါကတော့အခုကျင်းပနေဖြစ်တဲ့ American ပြည်ထောင်စုရဲ့သမ္မတအသစ်ရွေးချယ်တင်မြှောက်ပွဲရဲ့နောက်ဆုံးနေ့မှာအဓိကသမ္မတလောင်းနေဖြစ်ကြတဲ့ Miss Clinton နဲ့ Donald Trump တို့မဲပေးကြကြပြီးတဲ့နောက်ပြောဆိုသွားကြတာတွေဖြစ်ပါတယ်။သတင်းလော်တွေတင်ဆက်တဲ့အခါမှာအပြည့်စုံကိုနားဆင်ရပါလိမ့်မယ်။ဒါအပြင်သမရရွေးချယ်တဲ့နေရာမှာမြန်မာနယ်ဝအမေရိကန်နိုင်ငံသားတွေရဲ့စင်စာတွေးခေါ်ကြပုံဒီရွေးကောက်ပွဲပေါ်မှာဥရောပခေါင်းဆောင်တွေနဲ့ဥရောပမှာရှိတဲ့မြန်မာနိုင်ငံသားတွေရဲ့ရှုမြင်မှုဒေသဆန်တော်ချင်းကြွားချားမှုကြောင့်မဲယုံတွေရဲ့မဲရီတွက်မှုနဲ့မဲရလက်တွေစတာတွေအကြောင်းတွေကိုတင်ဆက်ပေးဖို့ရှိပါတယ်နောက်ပိုင်းမှာဆိုရင်လည်းကမ္ဘာမီဒီယာတွေဘောကမြန်မာနိုင်ငံအကြောင်းကောင်းလို့အင်္ဂလိပ်စာသင်ခန်းစာစတာတွေနဲ့အတူအင်္ဂါညဓာတ်ရိုက်ဒီလိုင်းဆွေးနွေးခန်းကိုပြန်ပြီးတော့ထုတ်လွှင့်ပေးပါမယ်ဒါတွေမတိုင်ခင်အရင်ဆုံးတော့ထိပ်တန်းရောက်နိုင်ငံတကာသတင်းတွေကိုမဆုမြတ်မှုနဲ့ကိုဇော်ဝင်းလှိုင်တို့ကပြောပြပေးကြပါလိမ့်မယ်ခင်ဗျာ
။သမရရွေးကောက်ပွဲကျင်းပနေတဲ့ American ပြည်ထောင်စုမှာမဲယုံတချို့ကပြီးခဲ့တဲ့နိုင်ဝဲကပဲပိတ်သွားပါပြီ။အခုအစောပိုင်းထွက်လာတဲ့ဒီမဲရလက်တွေအရကန်တက်ကီနဲ့အင်ဒီယားနာပြည်နယ်တွေမှာ Republican သမ္မတလောင်းဒေါ်နယ်ထရမ့်ကဒီမိုကရက်သမ္မတလောင်း Hillary Clinton ထက်လူလူထောက်ခံမဲ့အသားရနေပါတယ်။အမေရိကန်ရွေးကောက်ပွဲစနစ်အရဒီပြည်내တစ်ခုချင်းစီမှာလူဦးရေရဲ့အချိုးကျရှိနေတဲ့သမ္မတရွေးချယ်ရေးအဖွဲ့ရဲ့ electoral vote တွေကိုပေါင်းပြီးတော့မှဒီစုစုပေါင်း electoral vote 290ရရှိသူကသမ္မတဖြစ်လာမှာဖြစ်ပါတယ်။လူလူထောက်ခံမဲ့အများစုရတဲ့အပေါ်မူတည်ပြီးတော့မှ electoral vote တွေကိုအဲ့ဒီပြည်내အတွက်သမ္မတလောင်းတွေကမဲရရှိမှာပါ။ဒါကြောင့်မို့လို့ဒီ electoral vote အများများရနိုင်တဲ့ပြည်내တွေစီကိုသမ္မတလောင်းတွေသွားရောက်မဲဆွဲခဲ့ကြတာလည်းဖြစ်ပါတယ်။အင်္ဂါနေ့အစောပိုင်းတုန်းကတော့ဒီမိုကရက်သမ္မတလောင်း Hillary Clinton ရောဒီ Republican သမ္မတလောင်း Donald Trump မှာ New York ပြည်နယ်မှာမဲပေးခဲ့ကြပါတယ်။သမ္မတလောင်းနှစ်ယောက်လုံးကမဲဆန္ဒရှင်တွေကိုမဲပေးကြဖို့အတွက်ရုပ်မြင်သံကြား၊ Radio နဲ့ Twitter လူမှုကွန်ရက်တွေပေါ်ကနေပြီးတော့တိုက်တွန်းနေပါတယ်။ဒီတစ်ခါရွေးကောက်ပွဲမှာမဲပေးကြသူတွေတော်တော်လေးများပါတယ်။တချို့ပြည်နယ်တွေမှာတော့ဒီမဲပေးတဲ့ဆက်တချို့ခြုံရင်းမှုရှိတယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်။ရွေးကောက်ပွဲအောင်ပွဲရပွဲတွေကိုဆင်နွှဲဖို့အတွက်သမ္မတလောင်းနှစ်ယောက်လုံးက New York မြို့မှာပြင်ဆင်ထားကြပါတယ်ရှင်။
အမေရိကန်သမ္မတရွေးကောက်ပွဲအတွက်မဲတွေပေးနေကြပြီဖြစ်တာကြောင့်ဘယ်သူအနိုင်ရမယ်ဆိုတာကိုသိရှိနိုင်ဖို့ရွေးကောက်ပွဲရလဒ်ကိုစောင့်ကြည့်သူတွေဟာ swing state လို့ခေါ်တဲ့ဘယ်ကိုယ်စားလှယ်လောင်းကိုမဲပေးမယ်ဆိုတာမဆုံးဖြတ်ရသေးတဲ့ပြည်နယ်တွေကထွက်လာတဲ့သတင်းတွေကိုစောင့်ကြည့်နေကြပါတယ်။အမေရိကန်သမ္မတရွေးကောက်ပွဲဟာ popular vote လို့ခေါ်တဲ့ရွေးကောက်ပွဲနေ့မှာတနင်္ဂနွေလောက်မှာရှိတဲ့မဲဆန္ဒရှင်တွေကထက်လိုက်တဲ့မဲအများဆုံးရတဲ့သူကအနိုင်ရတာမျိုးမဟုတ်ပါဘူး။သမ္မတလောင်းတွေဟာပြည်내တခုချင်းစီမှာလူထုရဲ့မဲအများဆုံးရနိုင်အောင်ကြိုးစားကြရတာဖြစ်ပြီးအဲ့ဒီမဲတွေကမှ electoral college လို့ခေါ်တဲ့ရွေးချယ်ပိုင်ခွင့်ရှိတဲ့ကိုယ်စားလှယ်တွေကထည့်လိုက်တဲ့ electoral vote ဖြစ်ပြောင်းလဲရရှိတာဖြစ်ပါတယ်။ဒါကြောင့်ကိုယ်စားလှယ်မဲအများဆုံးရတဲ့သူကအနိုင်ရတာဖြစ်ပါတယ်။ background လို့ခေါ်တဲ့ဘယ်သူအနိုင်ရမယ်ဆိုတော့အတိအကျမသိရသေးတဲ့ပြည်내တွေကမဲဆန္ဒရှင်တွေရဲ့ထောက်ခံမှုကိုရနိုင်ဖို့အတွက်ကိုယ်စားလှယ်လောင်းတွေဟာအဲ့ဒီပြည်နယ်တွေမှာမဲဆွယ်စည်းရုံးလုပ်ငန်းတွေကိုအချိန်ကြာကြာလှုပ်ဆောင်ကြရသလိုရုပ်မြင်သံကြားကြော်ညာတွေတော့လည်းငွေအများပြားသုံးကြရပါတယ်ပြီးခဲ့တဲ့သတင်းပတ်အနည်းငယ်အတွင်းကိုယ်စားလှယ်လောင်းတွေရောသတင်းမီဒီယာတွေပါအားလုံးကအာရုံစိုက်ခဲ့ကြတဲ့ဆုံးဖြတ်ချက်မချရသေးတဲ့ပြည်နယ်တွေကတော့ဖလော်ရီဒါ၊မြောက်ကိုရိုလိုင်းနာ၊မီရှိဂန်၊အိုဟိုင်းယိုနဲ့ပင်ဆယ်ဗေးနီးယားပြည်နယ်တွေဖြစ်ပါတယ်
နိုဝင်ဘာ6ရက်ရွေးကောက်ပွဲမှာဒီအမေရိကန်မဲဆန္ဒရှင်တွေအနေနဲ့သမ္မတကိုရွေးချယ်ရတဲ့အပြင်အထက်လွှတ်တော်နဲ့အောက်လွှတ်တော်တွေသက်တမ်းဆွေးသွားတဲ့လွှတ်တော်အမတ်တွေဒီပြည်နယ်အုပ်ချုပ်ရေးမှုတွေကိုလည်းမဲပေးရွေးချယ်ကြရပါတယ်အမတ်နေရာတရာရှိတဲ့အထက်လွှတ်တော်အတွက်အမတ်34ယောက်နဲ့ အောက်လွှတ်တော်အမတ်နေရာ435နေရာလုံးအတွက်ကိုလွှတ်တော်အမတ်တွေကိုရွေးချယ်ကြရပါတယ်။လက်ရှိလွှတ်တော်နေရာလုံးမှာ Republican Party လွှတ်တော်အမတ်တွေကပဲလွှမ်းမိုးထားပါတယ်။ဒီလက်ရှိ Republican အမတ်46ယောက် Democrat အမတ်25ယောက်ရှိနေတဲ့အထက်လွှတ်တော်မှာ Democrat တွေကလွှမ်းမိုးနိုင်ဖို့ဆိုရင်တော့လွှတ်တော်အမတ်နေရာ5နေရာထပ်ပြီးတော့အနိုင်ရဖို့လိုပါတယ်။တကယ်လို့ Democrat ဘက်ကနောက်ထပ်ဒီအထက်လွှတ်တော်အမတ်၄ယောက်ပဲအနိုင်ရပေမဲ့လို့ကလင်တန်သာသမ္မတဖြစ်လာခဲ့ပေဆိုရင်သူ့ရဲ့ဒုသမ္မတကအဆုံးဖြတ်မဲကိုပေးနိုင်ပါတယ်။လက်ရှိဒီမိုကရက်အမတ်188ယောက် Republican အမတ်249ယောက်နဲ့လွှမ်းမိုးထားတဲ့အောက်လွှတ်တော်မှာတော့ Republican တွေကပဲအများစုပြန်လည်အနိုင်ရမယ်လို့မျှော်လင့်ထားကြပါတယ်။2019ခုဇန်နဝါရီလ3ရက်နေ့မှာစတင်တာဝန်ယူကြရမယ့်အထက်လွှတ်တော်အမတ်တွေအနေနဲ့တော့လက်ရှိလက်လက်နေတဲ့နိုင်ငံတော်တရားရုံးချုပ်တရားသူကြီးကိုတင်မြှောက်ရေးတခါဒီလူမှုဝေမှုကြီးကြပ်ရေးဆိုင်ရာပြုပြင်ပြောင်းလဲရေးဥရောပနဲ့ Pacific ဒေသနိုင်ငံတွေနဲ့လွတ်လပ်စွာကုန်သွယ်ခွင့်စာချုပ်အတည်ပြုရေးစတဲ့ထူးခြားတဲ့ကိစ္စရပ်တွေကိုကင်တွယ်ကြရမှာဖြစ်ပါတယ်ရှင်
American နိုင်ငံအနောက်ပိုင်းနေဗာဒါပြည်နယ်အတွင်းကကြိုတင်မဲ့ပေးတဲ့အစီအစဉ်နဲ့ပတ်သက်လို့ Republican သမ္မတလောင်း Donald Trump ရဲ့ campaign အဖွဲ့ကတရားဆွဆွထားတဲ့အမှုကိုတရားသူကြီးကပတ်လာလိုက်ပါတယ်။ Democratic Party ကိုယ်စားလှယ်လောင်းနေအသာစီးရစေဖို့အတွက် Clark ခရိုင်အတွင်းကဝန်ထမ်းတွေဟာမဲယုံတွေကိုတတ်မှတ်ချိန်နဲ့နှစ်နာရီကြာကြာအထိဖွင့်ပေးထားခဲ့တဲ့ဆိုတဲ့တရားဆွဆွမှုကိုခရိုင်တရားသူကြီး Gloria Starman ကပါလာလိုက်တာဖြစ်ပါတယ်အမေရိကန်နိုင်ငံရဲ့လောင်းကစားမြို့တော်လို့သတ်မှတ်ထားတဲ့ Las Vegas မြို့နယ်မှာပါဝင်တဲ့ DKI အတွင်းမဲယုံတီရှိရာနေရာတွေမှာအစဉ်လာအဖြစ် Democrat Party ကိုသာမဲပေးလို့ရှိတဲ့လူနည်းစုတွေပါဝင်နေဆိုတဲ့အချက်ကိုထောက်ပြပြီးဆွဲချက်တင်တာဖြစ်ပါတယ်ကလခရိုင်အတွင်းကဘယ်မဲယုံမှသတ်မှတ်ချိန်နဲ့ကြော်ပြီးဖွင့်တာမျိုးမရှိခဲ့ဘူးလို့ခရိုင်ပြောခွင့်ရပုဂ္ဂိုလ်ကပြောပါတယ်ဒါပေမဲ့မဲယုံပိတ်တဲ့အချိန်အထိကြိုတင်မဲပေးဖို့အတွက်မဲယုံဝမှာတန်းစီဆောင်ဆိုင်နေကြတဲ့သူတွေကအတက်နိုင်ဆုံးအများဆုံးမဲပေးလို့အောင်စီစဉ်ပေးခဲ့တယ်လို့သူကပြောပါတယ်။နေဗာဒါပြည်နယ်ရဲ့ဥပဒေအရမဲပေးဖို့မဲယုံမှာလာတန်းစီနေသူအလုံးမဲပေးခွင့်ရအောင်မဲယုံကိုဖွင့်ပေးထားရတာဖြစ်ပါတယ
်။ UAV ဗီကန်တန်ရဲ့မနက်ဖက်မြမဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.9 ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 618နဲ့ဒုတိယနာယူဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဟုတ်တယ်ဟုတ်တယ်မနေ့ဖက်အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ညပေးနေပါတယ်။ Syria နိုင်ငံကစစ်ဘေးထံခံနေရတဲ့ဒေသတချို့အပေါ်တိုက်ခိုက်မှုတွေစတင်မဲ့ Russia ရဲ့အစီအစဉ်ဟာသူရဲ့ရေတပ်အင်အားကိုပြဖို့အတွက်အပြစ်မဲ့အရက်သားတွေစတဲ့ရမဲ့အစီအစဉ်ဖြစ်တယ်လို့ American အစိုးရကဆွဆွဲအပြစ်တင်လိုက်ပါတယ်။ Syria မြောက်ပိုင်း Aleppoမြို့အပြင်မှာရှိတဲ့ဒီ IS အကြမ်းဖက်အဖွဲ့တွေရဲ့ပြစ်မှတ်တွေကိုနိုင်ပိုင်းအတွင်းမှာစတင်တိုက်ခိုက်မယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနကတာဝန်ရှိသူတွေက Interfax သတင်းဌာနကိုအင်္ဂါနေ့ကပြောကြားခဲ့တာပါရုရှားရဲ့တခုတည်းသောဒီလေယာဉ်သင်္ဘော Admiral Kuznetsov ပေါ်မှာရှိတဲ့လေယာဉ်တွေပေါ်ကနေရော Syria ကမ်းလွန်းတွေမှာရှိနေတဲ့တခြားသင်္ဘောတွေက Cruise ဒုံးကြီးတွေနဲ့ပါပြစ်ခတ်တိုက်ခိုက်မှာဖြစ်တယ်လို့ရုရှားကာကွယ်ရေးဌာနသတင်းရက်ွက်တစ်ခုကပြောပါတယ်ရုရှားဟာဒီ IS စစ်သွေးကြွတွေကိုတိုက်ခိုက်တယ်လို့ကြောင်းပြပြီးတော့ဆီးရီးယားအစိုးရပေါ်တိုက်ခိုက်နေတဲ့သဘုံတပ်ဖွဲ့တွေနဲ့သူတို့ရဲ့မဟာမိတ်တွေအပေါ်တိုက်ခိုက်နေတာဖြစ်တယ်လို့ American စစ်တပ်နဲ့ထောက်လိုင်းရေးတာဝန်ရှိသူတွေကအကြိမ်ကြိမ်ဆွဆွဲနေပါတယ်ရှင်
ဂျာမနီနိုင်ငံမှာ IS Islamic စစ်သွေးကြွတွေအတွက်လူစုပေးတယ်ဆိုတဲ့ဆွဲချက်နဲ့အမျိုးသား9ဦးကိုအာဏာပိုင်တွေကအင်္ဂါနေ့မှာဖမ်းဆီးထိန်းသိမ်းလိုက်ပါတယ်။အဲ့ဒီဖမ်းဆီးမှုဟာဂျာမနီနိုင်ငံအတွင်းကအစိုးရသမားတွေအတွက်အထည်နာစေတဲ့ဖမ်းဆီးမှုဖြစ်ကြောင်းဂျာမန်တရားသူကြီးဒီကမှာဂျာမန်တရားရေးဝန်ကြီးကပြောပါတယ်။အဲ့ဒီလူတွေကိုမတင်ငါမှုနဲ့ဝင်ရောက်စီးနှင်းစဉ်ဖမ်းဆီးရမိခဲ့တာလို့အာဏာပိုင်တွေကပြောပါတယ
်။ဒါကတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမဆုမြတ်မှုနဲ့ကုစားဝင်နိုင်လို့ပြောပြတော့ခဲ့ကြတာဖြစ်ပါတယ်။အခုတော့သတင်းတော်တွေကိုတင်ဆက်ပေးပါတော့မယ်။ဒီကမ္ဘာလုံးကနေစိတ်ဝင်တစားစောင့်ကြည့်နေကြတဲ့2016အမေရိကန်သမ္မတရွေးကောက်ပွဲဟာဒေတာစံတော်ချိန်ဒီကနေ့မနေ့ကစလို့စတင်ပြီးတော့မဲပေးနေကြပြီဖြစ်ပါတယ်။မကြာခင်နိုင်ပိုင်းကပဲစပြီးတော့အစောပိုင်းမဲရက်လက်သတင်းတွေလည်းထွက်ပေါ်နေပြီဖြစ်ပါတယ်။ဒီရွေးကောက်ပွဲအခြေအနေအကြောင်းကိုဒေါ်လာလက်တန်းကစူးစီးတင်ပြထားတာကိုနားဆင်ပါခင်ဗျာ။
ကျမတို့ခုအသံထွင်ချိန်ပြီးနိုင်ရီအနေငယ်ကြာမှာပဲကဘာကြီးအနေနဲ့နောက်၄နှစ်အတွက်ဘယ်သူကအမေရိကန်ပြည်ထောင်စုကိုဥဆောင်မယ်ဆိုတဲ့အဖြေထွက်လာတော့မှာပါဒီတော့တွေမှာတော့ဒီမိုကရက်သမ္မတလောင်းဟီလရီကလင်တန်နဲ့ရီပပ်ဘလစ်ကန်သမ္မတလောင်းဒေါ်နယ်ထရမ့်တို့နှစ်ဦးဟာရွေးကောက်ပွဲအောင်ပွင့်ရအစီအစဉ်ကိုနယူးယောက်တမြို့ထဲမှာပဲကျင်းပဖို့အစီအစဉ်ထားကြပါတယ်ဒါဟာ1944ခုနှစ်နောက်ပိုင်းသမ္မတလောင်းနှစ်ဦးစလုံးနယူးယောက်တမြို့ထဲမှာပဲ ဒီနေ့ကျွန်တော်တို့ကဝက်ကောက်ပွဲကိုကြိုးစားခဲ့ကြတာလေးဖြစ်ပါတယ်။တိုက်တိုက်ဆိုင်ဆိုင်ပဲနှစ်ဦးစလုံးတို့အနေနဲ့ဝက်ကောက်ပွဲအံဝက်ခံတဲ့အခမ်းအနားတွေဟာလေတနည်းနဲ့တနည်းတမိုင်ခွဲလောက်ပဲကွာတာဖြစ်ပါတယ်။ဟီလရီကလင်တန်ရဲ့မဲဆွယ်လှုပ်ရှားတဲ့အဖွဲ့က Jacob Javis Center မှာအံဝက်ခံအခမ်းအနားကိုကျင်းပဖို့ရှိပြီး Eddie Nia Ne, Domain Joe, Weedy Nia Maro, Donald Trump Ye, Meswe Lushamu, Apwega, Hilton Hotel Ma, Unwekan, Jimbabu, Season Tara Pibari. Dajang Le Mule Ma, Tamaralang, Uzlongo Ye, Unwekan, Kana Duha, Mule Nia Ma, Shide, Dwejang Le, Longjong Yiha, a two tinja Tara Pibari. Hillary Clinton in Ne, Dinna Nega, Nelson, Ye Gide, Dine Rima, Dwayo, Meswe Lusha, Begetting Out. Ingani Menega, Tutani, New York, Piane, Yoshi, Lage B. Meneshina Imaro, Chepa Bakwashi, Tuye ne in Yakwema, Mayungu, Meneshina Iga, Kimonde, Tamra Hong, Bill Clinton, Twayo, Mebe Gejazin, Lu Ojiga, Kulu, Juzu, Gejabari.
ဟီလရီကလင်တန်ကဒီရွေးကောက်ပွဲရဲ့ရေးကြီးပုံကိုမဲယုံအထွက်မှာအခုလိုပြောခဲ့ပါတယ်။အဲ့တော့ I know how much responsibility goes with this. အလောက်ထိတာဝန်ကြီးတယ်လူတွေအတော်များများကရွေးကောက်ပွဲရလက်ပေါ်မှာဘလောက်အားထားတယ်ဆိုတာကျွန်မသိပါတယ်။ဆိုလိုတာကကျွန်မဒီရွေးကောက်ပွဲမှာအွန်လိုင်းခွင့်ရမယ်ဆိုရင်ကျွန်မတို့တိုင်းပြည်အတွက်အကောင်းဆုံးဖြစ်အောင်လှုပ်ဆောင်သွားမယ်ဆိုတာပါပဲ။ဟီလရီကလင်တန်နေနဲ့ခုလိုမ
နိုင်ရခင်ပြောရမယ်အောင်ပွဲခံမိကွန်းကိုလည်းပြင်ဆင်ဖို့ရှိပါတယ်။တစ်ဖက်မှာ Republican Party လောင်းသမ္မတ Trump ကတော့သူနေထိုင်ရာ New York မြို့လေကောင် Manhattan မှာရှိတဲ့ကျောင်းတစ်ကျောင်းရှိမဲယုံမှာသူ့ဇနီးတဲ့ Melania နဲ့သမီး Ivanka တို့နဲ့အတူမဲပေးခဲ့ကြပါတယ်။မဲယုံအထွတ်မှာတော့သူကလက်မထောင်ကအတက်ကြောင်းအရေးလက္ခဏာပြခဲ့ပြီးခုလိုကောက်ချက်ချပြောကြားခဲ့ပါလေ
။ဒါဟာတကယ်ကိုကြီးမားတဲ့အခွင့်အရေးပါ။လူတိုင်းကတိတ်ကိုစိတ်အားတက်တက်ကြွကြွပါဝင်ခဲ့တာတွေ့ရပါတယ်။တကဘာလုံးပါပဲ။တကယ်ကိုစိတ်ထဲမှာကြီးမားတဲ့ခံစားမှုမျိုးရပါတယ
်။ဒီတော့တွင်မှာတော့ဒုတိယသမ္မတဂျိုးဘိုင်ဒန်ကဝီလ်မင်တန်ဒယ်ဝဲပြည်နယ်မှာမနေ့၈နာရီကမဲပေးခဲ့ပြီးသမ္မတဘရက်အိုဘားမားကတော့ရှီကာဂိုမှာစောစောပိုင်းကမဲပေးခဲ့တယ်လို့သိရပါတယ်။ရွေးကောက်ပွဲရလဒ်တွေကတော့မဲယုံတွေပိတ်ပြီးဒေသစံတော်ချိန်အင်္ဂါနေ့ညစပြီးပြည်내အလိုက်စတင်ဝင်လာဖို့ရှိပါတယ်။အဓိကကတော့ပြည်내တွေရဲ့ရွေးကောက်ပွဲကိုယ်စားလှယ်မဲပေါင်း938မဲတို့နဲ့ထက်ဝက်ဖြစ်တဲ့မဲပေါင်း290ကိုဒီမိုကရက်သမ္မတလောင်းဟီလရီကလင်တန်ကပဲနိုင်မလား Republican သမ္မတလောင်းဒေါ်နယ်ထရမ့်ကပဲရမလားဆိုတာကိုတော့စောင့်ကြည့်ရမှာဖြစ်ပါတယ်။လောလောဆယ်မှာတော့ Hillary Clinton အနေနဲ့လူထုဆန္ဒကောက်ခံမှုတွေအရတော့ Trump တဲ့အသာရနေတာတွေ့ရပါတယ်ရှင်
။ဒေါ်လာလာတန်ပြောပြတော့တာဖြစ်ပါတယ်။အခုလည်း American ရွေးကောက်ပွဲနဲ့ပတ်သက်တဲ့သတင်းတွေကိုဆက်ပြီးတော့တင်ပြပေးသွားမှာပါ။ Democratic Party ရဲ့သမ္မတလောင်း Hillary Clinton နဲ့ Republican သမ္မတလောင်းDonald Trump တို့ဘသူကိုတမရအဖြစ်ရွေးချယ်မလဲဆိုတာကို American ပြည်သူတွေမဲပေးရွေးချယ်နေကြပြီဖြစ်ပါတယ်ဒီတစ်ခေါက်ရွေးကောက်ပွဲမဲဆွယ်စည်းရုံးခဲ့ရမှာတမရလောင်းနှစ်ယောက်ကြားချပြတဲ့မူဝါဒတွေရွေးကောက်ပွဲကတိတွေဟာတော်တော်လေးကွဲပြားခဲ့ပါတယ်ဒါကြောင့်တမရရွေးကောက်ပွဲအတွက်မဲပေးခဲ့ကြတဲ့မြန်မာနွယ်ဘွား American နိုင်ငံသားတွေအနေနဲ့ဘလို့အချက်တွေကိုအခြေခံပြီးတော့စဉ်းစားရွေးချယ်ကြသလဲဆိုတာကိုမတ်စုမြန်မုံကစုံစမ်းတင်ပြထားပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုရဲ့45ရောက်မြောက်သမ္မတအဖြစ်ဒီမိုကရက်ဟီလရီကလင်တန်ကိုရွေးချယ်မှလား Republican Donald Trump ကိုရွေးချယ်မှလားဆိုတာအဆုံးဖြတ်ပေးမဲ့ရွေးကောက်ပွဲအတွက်အခုအတန်လွှင့်နေခြင်းအထိအနောက်ဖက်ချမ်းပြည်နယ်တွေမှာမဲပေးနေကြဆဲဖြစ်ပါတယ်ဒီတစ်ခေါက်ရွေးကောက်ပွဲမှာထူးခြားခဲ့တာကသမ္မတလောင်းနှစ်ယောက်ကြားမှာချပြတဲ့နိုင်ငံရေးလူမှုရေးစီးပွားရေးစတဲ့မူဝါဒတွေဟာတော်တော်လေးကိုကွဲပြားခဲ့ပါတယ်အထူးသဖြင့်စီးပွားရေးဆိုင်ရာမူဝါဒလုံခြုံရေးနဲ့လူဝေမှုကြီးကြပ်ရေးဆိုင်ရာမူဝါဒတွေမှာစန့်ကျင်ဘက်သဘောထားတွေရှိနေတာကိုတွေ့ရပါတယ်။ဒီတော့အမေရိကန်နိုင်ငံသားတွေအနေနဲ့သမ္မတကိုမဲပေးတဲ့နေရာမှာဘလို့အချက်တွေကိုအခြေခံရွေးချယ်ခဲ့ကြတယ်လဲဆိုတာသိရဖို့မဲပေးခဲ့တဲ့မြန်မာနယ်ဘွားအမေရိကန်နိုင်ငံသားတချို့ကိုဆက်သွယ်မေးကြည့်ထားပါတယ်။သမ္မတလောင်းနှစ်ယောက်လုံးမဲပေးခဲ့ကြပြီးတော့နှစ်ယောက်လုံးကလည်းရွေးကောက်ပွဲအောင်ပွဲခံဖို့ပြင်ဆင်ထားရာနယူးယောက်ပြည်နယ်နယူးယောက်မြို့ကကိုကျော်စီကိုပထမဆုံးအနေနဲ့ဒီရွေးကောက်ပွဲမှာမဲပေးတဲ့အတွေ့အကြုံကနေစပြီးတော့မေးထားပါဗျ။
ကျွန်တော်မနေ့ကတော့ဒီ Queens မှာသွားပြီးတော့မဲပေးခဲ့ပါတယ်။ ဒီတစ်ခေါက်ကလွေးရတာလွယ်တယ်အစင်လာရဆိုရင်ကျွန်တော်က Republican ကိုအမြဲတမ်းထောက်ခံခဲ့ဒါပေမဲ့ဒီ Republican ကဝန်တိုင်တဲ့ candidate ပေါ့နော်သူ့ကိုထောက်ခံဖို့အတွက်ဆိုတာဘယ်လိုမှမဖြစ်နိုင်အဲ့တော့ဒီ Democrat က candidate ဖြစ်တဲ့ Hillary ကိုပဲကျွန်တော်မဲပေးခဲ့ထုံးပြချက်ကဘယ်လိုပုံမူတည်လဲဆိုရင်အတွေ့အကြုံပေါ့နော် Hillary ရဲ့အတွေ့အကြုံအပြစ်ကင်းတဲ့ဟိုနိုင်ငံရေးသမားတော့မဟုတ်ဘူးဒါပေမဲ့ဒီတိုင်းပြည်အတွက်ဝီလန်ချောင်းမှန်တဲ့နေရာပေါ်ပို့ပြီးတော့ဟိုရှေ့ကိုသွားမဲ့လူဆိုသူပဲရှိတယ်
နယူးယောက်မြို့ကကိုကျော်စီလိုပဲဟီလာရီကလင်တန်ရဲ့မူဝါဒတွေကိုသဘောကျလို့မဲပေးခဲ့သူနောက်တစ်ယောက်ကတော့ကယ်လီဖိုးနီးယားပြည်နယ်ဆန်မာတေယိုမြို့ကမတ်ဆန္ဒရွှေပါ
ရောက်သွားတဲ့အချိန်ကတော့9နာရီလောက်ဖြစ်ပါတယ်ဒါမဲ့လည်းလူအများကြီးတော့မရှိဘူးဒါမဲ့ခဏဆောင်းရတယ်လိုင်းစီဆောင်းရတယ်ဘာလို့ဆိုတော့ဟိုအသက်ကြီးတဲ့သူတွေက electronic system နဲ့ပေးတဲ့ဟာကိုကျွမ်းမဝင်တဲ့အတွက်ကြောင့်ပေါ့နော်မဲပေးဖို့ခဏလေးဆောင်းရတာတော့ရှိတယ်ပေါ့နော်ကျွန်တော်ကတော့ဟီလာရီကလင်တန်ကိုမဲပေးတယ်ဘာလို့ဆိုတော့သူ့ရဲ့ policyဒီကကျတို့ immigrant အနေနဲ့ပုံပြီးတော့အဆင်ပြေလိမ့်မယ်ပြီးတဲ့ခါကျတော့သူ့ရဲ့ policy တွေဟိုကြိုက်တဲ့အတွက်ဖို့เนาะအဲဒါကြောင့်မလို့ Hillary Clinton ဝယ်သမရအနေနဲ့မဲပေးခဲ့တာပဲအဓိကနောက်တစ်ခုကတော့အဖြူမဲအရှိန်အောင်အလိုမျိုးမခွဲထားပဲနဲ့ပေါ့တန်းတူဆက်ဆံတဲ့နေရာမှာလဲ Hillary Clinton ကပုံပြီးတော့လှုပ်ဆောင်နိုင်လိမ့်မယ်လို့ထင်တဲ့အတွက်ကြောင့် Hillary Clinton ကိုမဲပေးခဲ့ခြင်းဖြစ်ပါတယ်
American ဟာအလုပ်စူးစမ်းသူတိုင်းအကျိုးခံစား권ရှိတဲ့နိုင်ငံဖြစ်ရမယ်လို့ Hillary Clinton ကသူ့ရဲ့မဲဆွယ်ပွဲတွေမှာပြောခဲ့ပါတယ်။ Donald Trump ကတော့သူသာသမ္မတဖြစ်လာခဲ့ရင်ဒုက္ခတွေတွေကိုလက်ခံမှာမဟုတ်ဘူး။ American နဲ့ Mexico နယ်စပ်မှာတရားမဝင်လူတွေဝင်မလာနိုင်အောင်လို့တိုင်းဆောင်မယ်လို့ပြောခဲ့တာပါ။ဒီလိုလူဝင်မှုကြီးကြပ်ရေးဆိုင်ရာပိုင်းမှာတော်တော်လေးကိုမူကွဲခဲ့တဲ့အချက်က American မှာလာရောက်အခြေချနေထိုင်ကြသူမဲဆန္ဒရှင်တွေရဲ့ဆုံးဖြတ်ချက်အပေါ်မှာတက်ရောက်မှုရှိခဲ့ပါတယ်။Illinois ပြည်နယ်ရှီကာဂိုမြို့မှာ၄နာရီလောက်ကြာအောင်လို့တန်းစီဆောင်ပြီးမဲပေးခဲ့တဲ့ကိုအောင်မြတ်မျိုးအတွက်ကဒီအချက်ကအဓိကဖြစ်တယ်လို့ခုလိုပြောပါတယ်
။ကျွန်တော်ကဗမာပြည်ရောက်လာတဲ့အတိပထမဆုံးချိန်မဲပေးခွင့်ရခဲ့တာပါ။ကျွန်တော်ကတော့ဟို Hillary Clinton ကိုရွေးချယ်ပြီးမဲပေးခဲ့ပါတယ်။ဘာလို့လဲဆိုတော့တခြားနိုင်ငံကလာပြီးတော့အခြေချတဲ့လူတယောက်အနေနဲ့လာခဲ့တဲ့အခါမှာရောက်ခါစားတော့ကဒီအလုပ်ရဖို့တော့ပညာရစင်မရဖို့တော့အကုန်လုံးဒီတိုင်းပြည်ရဲ့ဥပဒေတခြားနိုင်ငံလာပြီးအခြေချတဲ့လူတွေအတူဥပဒေတွေကောင်းလို့ကျွန်တော်ဒီနေရာကိုခုရောက်ခဲ့တာလေ so အဲ့ဒီဥပဒေတွေကိုကောင်းလို့ဂရိပေးထားတဲ့ Hillary Clinton ကိုပဲကျွန်တော်မဲပေးခဲ့ပါတယ်ဘာလို့ဆိုနောက်လာမဲ့ခြားနိုင်ငံလာမဲ့ immigrant တွေလည်းဒီလိုမျိုးဥပဒေအကြောင်းပဲပို့ပြီးတော့ကောင်းတင်မယ်လို့ကျွန်တော်ထင်ပါတယ
် IS စစ်သွေးကြွားတွေကိုအမြင့်ပြတ်အောင်ရှင်းမယ်လို့ Trump ရဲ့ပြောကြားချက်ကိုသဘောကျတဲ့အတွက် Trump ကိုရွေးချယ်ခဲ့သူတွေကတယောက်ကတော့ Nevada ပြည်နယ် Las Vegas မြို့မှာနေထိုင်တဲ့ဦးစန်းထွန်းနီဖြစ်ပါတယ
်မဲပေးဖို့စဉ်းစားတဲ့အခါကျတော့Hillary Clinton အနေနဲ့လည်းနည်းနည်းလေးသူ့ရဲ့လွန်ခဲ့တဲ့၈နှစ်ကလေးကသူ့ကိုလ ీల ာကြည့်ရတော့သူကပြက်ပြက်သားသားသိမရှိပါဘူးနည်းနည်းပြော့တယ် Donald Trump ကျတော့သူ့ဟာလေးနဲ့သူတက်လာတယ်သူကတော့အရင်ကတည်းကသူက model လေးတွေနဲ့ဗာလေးတွေနဲ့သူ့ရဲ့ကိုယ်ကိုယ်ရာကိစ္စလေးတွေရှိတာပေါ့ဒါပေမဲ့ကျွန်တော်တွက်ကြည့်တဲ့အခါကျတော့ Democrat ၈နှစ်ပြီးတဲ့အချိန်မှာအပြောင်းလဲလေးကိုလည်းတကယ်လည်းလိုချင်ပါတယ်နောက်တစ်ချက်က IS ကိုအပြတ်နှိမ်နေမယ်ဆိုတဲ့ကိစ္စရယ်နောက်ပြီးတော့တိုင်းပြည်ကိုပြန်ပြီးချမ်းသာအောင်လုပ်မယ်ဆိုတဲ့ကိစ္စရယ်အဲ့ဒီအဓိကနှစ်ချက်နဲ့ကျွန်တော်ကပြန်ပြီးတော့ရွေးလိုက်တဲ့အခါကျတော့ကျွန်တော် Donald Trump ကိုပဲကျွန်တော်မဲပေးခဲ့ပါတယ်
။ကမ္ဘာမှာဩစာအချိန်အဝါအကြီးဆုံးနိုင်ငံဖြစ်တဲ့ American နိုင်ငံရဲ့နိုင်ငံသားရေးမူဝါဒဟာတိတ်ကိုအရေးကြီးပါတယ်။မဲဆွယ်စည်းရုံးမှုတွေအတွင်းနိုင်ငံသားရေးဝန်ကြီးဟောင်းတစ်ယောက်ဖြစ်တဲ့ Hillary Clinton ဘက်ကသူ့ကျင့်သုံးနိုင်တဲ့နိုင်ငံသားရေးမူဝါဒတွေအကြောင်းရှင်းပြတာမျိုးရှိခဲ့ပေမဲ့ Donald Trump အနေနဲ့ကတော့ပြက်ပြက်သားသားပြောထားတာမျိုးမရှိပါဘူး။ California ပြည်နယ် Orange County ကနေမဲပေးခဲ့တဲ့ကိုညင်ကြီးကသူ့သမ္မတရွေးချယ်တဲ့နေရာမှာဒီကိစ္စကိုအဓိကစဉ်းစားခဲ့တယ်လို့ပြောပါတယ်
။ Candidate ကတော့ကျွန်တော်ကတော့ Hillary Clinton နဲ့ရွေးလိုက်တယ်ဘာဖြစ်လို့ဆိုတော့အဓိကတော့သူ့အရန်ကြိုက်လို့တော့မဟုတ်ဘူး။ဒါပေမဲ့ Donald Trump နဲ့ဆိုင်တော့သူကပို့ပြီးတော့ဟုတ်တော့တင်ရန်ရှိရလို့ထင်တာပဲလေအဲ့ဒါဆိုတော့ဒီမှာနောက်ပြီးတော့နိုင်ငံရေးနဲ့လည်းပတ်သက်ပြီးတော့ပို့ပြီးတော့ဝါရင်းနဲ့ဆိုတော့အမားလို့ဖို့နည်းတယ်လို့ကျွန်တော်ဆုံးဖြတ်ပြီးတော့ပေးတာပ
ါအခုကြားခဲ့ရတာကတော့ American သမ္မတရွေးကောက်ပွဲမှာမဲပေးခဲ့ကြတဲ့မြန်မာနယ်ဘွား American နိုင်ငံသားတချို့ရဲ့သဘောထားတွေဖြစ်ပါတယ်မကြာခင်နိုင်ပိုင်းအတွင်းမှာဘသူကသမ္မတအဖြစ်အနိုင်ရတယ်ဆိုတာအဖြစ်ထွက်လာတော့မှဖြစ်တဲ့အတွက်သမိုင်းဝင်ပထမဆုံးအမျိုးသမီးသမ္မတတယောက်ဖြစ်လာမလားနိုင်ငံရေးနောက်ခံမရှိတဲ့စီးပွားရေးသမားကြီးကသမ္မတဖြစ်လာမလားဆိုတာသိရတော့မှဖြစ်ပါတယ်ရှင
်မဆုမျက်မှောင်ပြောပြသွားတော့ပါတို့ရရှိမြတ်ခင်အမေရိကန်နိုင်ငံမှာသမ္မတနဲ့လှုပ်တော်အမတ်တွေအတွက်ဒီတဆန်တော်ချင်းအင်္ဂါနေ့မနေ့မှာကုပီးနဲ့အတူတူရဲ့ဆန်ကြီးနဲ့စန်တော်ချင်းနဲ့အညီမဲပေးနေကြပြီဖြစ်ပါတယ်တိုင်းပြည်ကအလွန်ကြီးတဲ့အတွက်ကြောင့်အရှိပြားနဲ့အနောက်ဖက်အချင်းကွာခြားမှုကတနအီကနေ3နာရီအထိကွာခြားပါတယ်မြန်မာနယ်ဝအမေရိကန်နိုင်ငံသားတွေကလည်း
ကိုနှစ်တက်ရာကိုစီလေလောင်းနေကိုမဲပေးခဲ့ကြပြီဖြစ်ပါတယ်ရွေးကောက်ပွဲရလဒ်ဒီကိုညတကောင်ဝင်းကျင်လောက်မှာအပြည့်စုံတည်နိုင်မှာပါအပြည့်စုံကိုတော့ကိုဇော်ဝင်းနိုင်ကစူးစီးတင်ပြထားတာကိုနားဆင်ပါခင်ဗျအခုနေ့ရွေးကောက်ပွဲမှာကန်တက်ကီနဲ့အင်ဒီယားနာပြည်နယ်တွေကမဲယုံနေဟာဒေသစံတော်ချိန်ညနေ6နာရီမှာပိတ်မှာဖြစ်တဲ့အတွက်အဲ့ဒီပြည်နယ်တွေကမဲရလဒ်တွေဟာအခုကျွန်တော်တို့အ vote လို့ခေါ်တဲ့ကိုယ်စားလှယ်မဲ290ရဖို့လိုအပ်တာမှာအိန္ဒိယနာပြည်နယ်ကကိုယ်စားလှယ်မဲ17မဲရှိပြီးကန်တက်ကီပြည်နယ်ကတော့ကိုယ်စားလှယ်မဲ10မဲရှိပါတယ်။အိန္ဒိယနာပြည်နယ်မှာရောက်နေကြတဲ့မြန်မာနယ်ပွားအမေရိကန်နိုင်ငံသားတွေမဲပေးကြတဲ့အခြေအနေတွေကိုတော့မြို့တော်အိန္ဒိယနာပလစ်မှာနေထိုင်တဲ့ဒေါက်တာရိုဒင်းငါကအခုလိုရှင်းပြပါတယ်။
သမတနေရာအတွက်ကတော့အင်ဒီယနာကထရမ့်နဲ့မိုက်ပန်စ်အတွဲကအနိုင်ရဖို့အခြေအနေများတယ်လို့ကျွန်တော်လည်းသုံးသပ်တယ်။နောက်ဒီမှာရှိတဲ့မီဒီယာတွေကလည်းသုံးသပ်တယ်။အင်ဒီယနာပြည်နယ်မှာကျွန်တော်တို့ဗမာပြည်သားတွေ2000ကျော်လောက်ရှိတယ်။6000လောက်ကဖုတ်ဝင်းမှာနေတယ်။ဖုတ်ဝင်းဖက်ကတော့တော်တော်များများကဟီလာရီဒီမိုကရက်ဖက်ကိုမဲပေးမယ်လို့ကျွန်တော်ခန့်မှန်းတယ်။တဲ့ရင်တွေအရာပေါ့နော် now indianapolis indiana မြို့တော်မှာကျွန်တော်တို့ပမာပြည်သား15000လောက်ရှိတဲ့နေရာမှာ13000လောက်ကချင်းမျိုးသားတွေခရီးယာန်အများစုပေါ့နော်ချင်းမျိုးသားတွေကြားထဲမှာတော့ trump donald trump ကပူကြီးပန်းစားနေတယ
်အမေရိကန်နိုင်ငံအတွင်း time zone လို့ခေါ်တဲ့တနေရာနဲ့တနေရာအချင်းကွာခြားမှု6ခုလောက်ရှိနေတာမှာမဲယုံတွေကိုတိုင်းပြည်အရှိတ်ဘက်ခြမ်းကနေအနောက်ဘက်ခြမ်းကယ်လီဖိုးနီးယားပြည်နယ်အထိတဖြည်းဖြည်းချင်းဒေသဆန်တော်ချင်းအလိုက်ပိတ်သွားမှာဖြစ်ပါတယ်။အမေရိကန်နိုင်ငံအရှိတ်တောင်ပိုင်းဒေသမှာရှိတဲ့ဖလော်ရီဒါပြည်နယ်ဟာလည်းဒီရွက်ောက်ပွဲအနိုင်ရှုံးအတွက်အဆုံးဖြတ်ပေးနိုင်မဲ့ပြည်နယ်တစ်ခုအဖြစ်ခန့်မှန်းထားကြသလိုဘသူကိုမဲပေးမယ်ဆိုတာအတိအကျဆုံးဖြတ်ချက်မချရသေးတဲ့အတွက်ဒီမိုကရက်ပါတီသမ္မတလောင်းဟီလာရီကလင်တန်ရောRepublican Party သမ္မတလောင်းဒေါ်နယ်ထရမ့်ပါအနိုင်ရနိုင်ခြေရှိတဲ့ပြည်နယ်ဖြစ်ပါတယ်။ Florida ပြည်နယ်အတွင်းမဲပေးမှုအခြေအနေတွေကိုတော့ပြည်နယ်ရဲ့တောင်ပိုင်း Davie မြို့မှာနေထိုင်တဲ့ကိုကျော်မိုးသူကအခုလိုရှင်းပြပါတယ်
။ကျွန်တော် Democrat ကောင်းလုံးပေးခဲ့တယ်။ကျွန်တော်မိတ်ဆွေတော်တော်များများတော့ Hillary ကိုကြိုက်တာပေါ့နော်။ဒီဘက်မှာဒီ South Florida ကတော့ Spanish တွေဟိုဟာလူပိုများတယ်ဆိုတော့ Hillary ကိုပဲလူကြိုက်များတယ်ပေါ့။ဒါပေမဲ့တချို့အပိတွေမိတ်ဆွေတွေလည်းရှိပါတယ် Trump ကို support လုပ်တဲ့လူတွေ Trump ကို support လုပ်တဲ့လူတွေဆိုတာကတော့ကျွန်တော်ဒီလောက်ကသူ့ကို person အနေနဲ့ support လုပ်တာမဟုတ်ငကိုတွေကတက်လုံးက Republican ကိုမဲပေးလာတဲ့အတွက် Trump ကိုဆက်ပြီးမဲပေးရလူတွေပဲရှိတယ်
တိုင်းပြည်နောက်ဖက်ခြားမှာရှိတဲ့ California, Arizona စတဲ့ပြည်နယ်တွေကမဲယုံတွေကတော့နောက်ကျပြီးမှပိတ်မှာဖြစ်ပါတယ် Arizona ပြည်နယ်မှာနေထိုင်တဲ့မြန်မာနယ်ပွားအမေရိကန်နိုင်ငံသားကိုအိုးဝေအောင်ကတော့သူ့အနေနဲ့ Republican သမ္မတလောင်း Donald Trump ကိုမဲပေးခဲ့တယ်လို့ပြောပါတယ
်ကျွန်တော်ဒီနေ့ Donald Trump ကိုမဲပေးပါတယ်အဲကျွန်တော်မဲပေးရတဲ့အကြောင်းရင်းနံပါတ်1ကတော့ Donald Trump ကသူစပြီးတော့မဲဆက်စည်းရုံးထဲကသူကအကြမ်းဖက်သမားတွေကိုသူနှိမ်နှင်းမယ်သူတက်လာရင်နော်နောက်ပြီးတော့သူကကဘာမှာမငြိမ်းချမ်းဖြစ်နေတဲ့နေရာတွေပေါ့ဗျာအဲ့နေရာတွေမှာအဓိကကတော့အကြမ်းဖက်မှုအန္တရာယ်ပဲအဲ့ဒီအန္တရာယ်တွေကိုသူကကဘာညဉ့်ညဉ့်ရင်သမားတယောက်အနေနဲ့သူလုံမယ်ဆိုကျွန်တော်တို့ကမြင်တဲ့အတွက်ကျွန်တော်တို့မဲပေးပါတယ်ဆိုတော့တရားမဝင်လာတဲ့လူတွေကိုသူစီစစ်မယ်စီစစ်ပြီးရင်သူ့နိုင်ငံကနေသူဖယ်ထုတ်မယ်ဖယ်ထုတ်ပြီးတရားဝင်ရောက်လာတဲ့လူတွေရဲ့စာဝတ်နေရေးပေါ့ဗျာအကုန်လုံးသူကသူ့ရဲ့ငွေကြေးချမ်းသာမှုရောဘာရောအားလုံးပေါင်းစပ်ပြီးတော့သူကဒီတဲ့ပို့ပြီးတော့ဝင်ပေါ့ဗျာတိုးတက်အောင်လုပ်မယ်ပေါ့ဗျာသူ့ရဲ့ policy ကလည်းသိတယ်မလား last mateAmerica get great gain ဆိုတဲ့အတိုင်းပဲသူအဲ့လိုလုံမယ်လို့သူကြေးကြော်လာတော့ကျွန်တော်ကြိုက်တယ
် Arizona ပြည်နယ်ဟာလည်းအစင်လာအားဖြင့် Republican Party ကိုပဲမဲပေးလို့ရှိတဲ့ပြည်နယ်တစ်ခုဖြစ်တဲ့အတွက်သတင်းဌာနတွေရဲ့ခန့်မှန်းချက်အရကတော့ Republican သမ္မတလောင်း Donald Trump အပြင်အထက်လွှတ်တော်အမတ် John McCain နဲ့တခြား Republican အမတ်တွေပဲအနိုင်ရလိမ့်မယ်လို့ခန့်မှန်းထားကြပါတယ်မဲယုံတစ်ခုပေးလိုက်တိုင်း American နိုင်ငံကအဓိကသတင်းဌာနကြီးတွေဖြစ်ကြတဲ့ CNN MSNBCNBC Fox စတဲ့သတင်းဌာနတွေအပြင် Democrat နဲ့ Republican Party ကြီးနှစ်ခုစလုံးကလည်း Exit Poll လို့ခေါ်တဲ့မဲပေးပြီးပြန်ထွက်လာသူတွေထံကသဘောထားတွေကိုကြောက်ယူပြီးသက်ဆိုင်ရာမဲဆန္ဒနယ်တစ်ခုချင်းစီမှာဘယ်သူနိုင်နေဆိုတာကိုကြိုတင်ခန့်မှန်းချက်တွေထုတ်ပြန်လေးရှိပါတယ်ဒီအဲ့ဒီစစ်တမ်းတွေဟာတရားဝင်ရွေးကောက်ပွဲကော်မရှင်ကထုတ်ပြန်တဲ့စည်းအတိအကျမဟုတ်ပေမဲ့လည်းတရားဝင်စည်းရင်းနှီးပါတိကျခိုင်မာမှုရှိတဲ့အတွက်ပြည်내တစ်ခုချင်းစီကမဲယုံနေပြေးလိုက်တိုင်းအဲ့ဒီပြည်내မှာ tamara law na u re ga bdu ga ko zale me su su paw blao ya nei bi su ra go a chein ne de bie nyi thau pyan pe ja da jao naw song me yong paita go saung sia ma lo be ko zale me 290 a yin pi de tu ga tamara a phi ywe kaot tin myaw khan ya bi su re a phi go ti shi nai ja ma phit par de khanya
da ga ro ywe kaot pwe a chein ne ywe kaot pwe me yu de pon ne pat de pi lo ku zo win nai su zi tin pya twa da phit par de twa da shi ma khanya
ဒီဒါစံတော်ကြီးနိုဝင်ဘာလ10ရက်အင်္ဂါနေ့မှာကျင်းပနေတဲ့အမေရိကန်သမ္မတရွေးကောက်ပွဲကိုကမ္ဘာအနှံ့ကခေါင်းဆောင်နေကစောင့်ကြည့်နေကြတယ်လို့ပဲဥရောပမှာရောက်ရှိနေတဲ့မြန်မာနိုင်ငံသားတွေကလည်းအလားတူပဲစိတ်ဝင်စားစောင့်ကြည့်နေကြတာပါဒီရွေးကောက်ပွဲပေါ်သူတို့ရဲ့အမြင်တွေနဲ့ပတ်သက်ပြီးတော့ကုညာဝဲအောင်ကစူးစီးတင်ပြထားတာကိုနားဆင်ကြည့်ပါခင်ဗျာဥရောပနိုင်ငံကြီးတစ်ခု တဲ့သတင်းစာရှင်းလင်းပွဲအတွင်းဂျာမန်ဝန်ကြီးချုပ်မာကဲကအခုလိုပြောကြားသွားတာဖြစ်ပါတယ်
။ Dann kommen wir den Gleichgewicht von Frauen und Männern in führenden Positionen etwas näher.
Hillary Clinton နိုင်ရမယ်ဆိုရင်တော့နိုင်ငံရဲ့ခေါင်းဆောင်ပြလူတွေမှာအမျိုးသားနဲ့အမျိုးသမီးတွေကြားအရေးအတွေ့ညီမျှလာဖို့နှိစလာမှာဖြစ်ပါတယ်
။နော်ဝေဝန်ကြီးချုပ်အာနာဆိုဘတ်ကလည်းအမေရိကန်သမ္မတရွေးကောက်ပွဲနဲ့ပတ်သက်ပြီးအခုလိုမှတ်ချက်ပေးပါရ
စေ။ Hillary
Clinton နိုင်ရခဲ့ရေးဒါဟာအမျိုးသမီးငယ်တွေအတွက်အများကြီးအားကျစရာဖြစ်လာပါလိမ့်မယ်။နိုင်ငံရေးဟာအမျိုးသားတွေနဲ့ပဲသက်ဆိုင်တယ်လို့သူတို့ကသဘောပေါက်ထားကြတဲ့အတွက်လူ့ဖွဲ့စည်းအတွေ့အဆုံးဖြတ်ပေးနိုင်မယ့်ယာရုတွေမှာအမျိုးသမီးတွေလည်းဆုံးဖြတ်ပိုင်ခွင့်ရှိတယ်ဆိုတာကိုပိုသဘောပေါက်လာကြမှာဖြစ်ပါတယ်။
ဂျမနီနိုင်ငံမှာနေထိုင်တဲ့မြန်မာဒီမိုကရေစီရေးလှုပ်ရှားသူဦးနွယ်အောင်ကအမေရိကန်သမ္မတရွေးကောက်ပွဲရလနဲ့ပတ်သက်လို့အခုလိုသုံးသပ်ပါတယ
်တဲ့တဲ့ပြောလို့ရှိရင်တော့ဟီလရီကလင်တန်ပေါ့ဒီသူ့ရဲ့နိုင်ငံရေးဘက်ဂရောင်းရောဘာရောကြည့်လိုက်လို့ရှိရင်ဒေါ်နယ်ထရမ်နဲ့တခြားစီပဲထရမ်လိုစီးပွားရေးသမားနဲ့ချီးပင်းလာတာမဟုတ်တော့ကျွန်တော်တို့ကဒီဟီလရီကလင်တန်ပဲနိုင်မယ်လို့ကိုမျော်လင့်မျော်လင့်နဲ့ဆုရဆုတောင်းပါတယ်ဒေါ်နယ်ထရမ်ကဘာမှကိုသူကဘာမှအကြောင်းတော်ကိုကောင်းကောင်းသိမှာမဟုတ်ဘူးဟီလရီကလင်တန်ကတော့ဗမာပြည်နဲ့လည်းယဉ်နီးဒေါ်ဒေါ်အောင်ဆန်းစုကြည်နဲ့လည်းနီးနီးဆက်ဆက်ခင်ခင်မင်းရှိတဲ့ပုံကူဖြစ်တဲ့ကြောင့်မလို့ဟီလရီကလင်တန်ကတော့ဗမာပြည်အတွက်ဟိုတိုးတက်အောင်လုပ်မယ်လို့တော့ကျွန်တော်ကယုံကြည်ပါတယ
်နော်ဝေနိုင်ငံကမြန်မာအရေးလှုပ်ဆောင်သူဦးမြင့်အေးကလည်းအမေရိကန်ရွေးကောက်ပွဲအပေါ်သူ့အမြင်ကိုပြောပါတယ
်ကျွန်တော်အမြင်ပြောရရင်တော့ဟီလရီကလင်တန်နိုင်မယ်လို့ထင်တယ်အမေရိကန်သမိုင်းပါပေါ့ဗျာဒီတစ်ခေါက်ကတော့တော်တော်လေးတော့ကတိကောက်တော့ဖြစ်တယ်လို့ကျွန်တော်ထင်တယ်လေဘာပဲဖြစ်ဖြစ်ကလင်တန်ကလည်းသူအီးမေးသုံးတဲ့ကိစ္စတွေပိုင်းနဲ့ရင်ဆိုင်နေရတာဆိုတော့နည်းနည်းတော့ကတိကောက်ဖြစ်ကြရှိတယ်ဒါပေမဲ့ဒိုနယ်ထရန့်ကနည်းနည်းကြားနှုန်းတယ်လို့ကျွန်တော်ထင်တယ်လေအဲ့တော့ကလင်တန်နိုင်မယ်လို့ကျွန်တော်ထင်တယ်လေနော်ဝေအနေနဲ့ကတို့ကတော့လည်းကလင်တန်ကိုနိုင်စေချင်တဲ့သဘောတော့ရှိတယ်ဗမာပြည်လူမျိုးကိစ္စမျိုးတွေကတော့အလောက်ကြီးတိတိသာပြောင်းသွားမယ်လို့ကျွန်တော်မထင်ဘူးဒီကလင်တန်ပဲတက်တည်ဖြစ်စီပေါ့လေဒီထရန့်တို့တက်တည်ပဲဖြစ်နေပေါ့လေဘာကြောင့်ဆိုတော့ထရန့်တို့ဘက်ကလည်းဗမာပြည်ဒီမိုကရေစီကိုထောက်ခံခဲ့တဲ့အစီအလာတော့အများကြီးရှိခဲ့တာပဲ
ဗီတင်နိုင်ငံလန်ဒန်မြို့မှာနေထိုင်တဲ့ကိုဇော်ဝင်းလိုက်ရဲ့အမေရိကန်ရွေးကောက်ပွဲပေါ်အမြင်ကတော
့ဒီကလင်တန်နဲ့နိုင်တယ်လို့ကျွန်တော်မျှော်လင့်နေပါတယ်ဒီကလင်တန်ကတော့ဒီအင်္ဂါလဲတာနိုင်ရေးတင်တာရှိရယ်ဟိုတော့လည်းဖြတ်နေနေရတော့အထုံးတိုင်းပေါ့ဒီစကားပြောတာကြီးမစင်စင်ပြောတာကြီးပါပြီပေါ့နော်ပါစနေဒီနေ့တော့ဒီလိုက်နေနိုင်ကြပါတယ်။ဒါပေမဲ့လေနိုင်ငံရေးတော်လည်းငါကမညောမန်းတယ်ဖြစ်တတ်တော့လေ။တော်နေဆက်နေနိုင်တာနိုင်တာပဲ။ဒီလိုလည်းတအားကြီးလေးကွာတာပေါ့ကွလေ။အဲ့တော့ကျွန်တော်အချင်းပြောရရင်တော့ဒီလိုက်နေနိုင်ဆိုရင်တော့ကျွန်တော်တို့မြန်မာနိုင်ငံဒီမိုကရေစီရေးအတွက်အများကြီးအထောက်အပံ့ပေးမယ်လို့ဒါကျွန်တော်ယုံကြည်တယ
်။အမေရိကန်သမ္မတရွေးကောက်ပွဲရလဒ်ကတော့အမေရိကန်စံတော်ချိန်အင်္ဂါညသကောင်ကြရင်တည်ကြရမှာဖြစ်ပါတယ်ခင်ဗျာ။
ကိုညံဝဲအောင်ရဲ့စူးစီးတင်ပြချက်ကိုနားဆင်ကြကြရတာဖြစ်ပါတယ် VOA American တန်ရဲ့ဗိုလ်ထူးနေမနေ့ဖက်အစီအစဉ်လေးကိုအတန်လွှင့်ပေးနေပါတယ်မကြခင်မှာထုတ်လွှင့်မဲ့ဒုတိယပိုင်းနိုင်ဝဲအစီအစဉ်မှာဆိုရင်တော့အင်္ဂါညတရရဲ့လေးလိုင်းဆွေးနွေးချက်ကိုပြန်လည်ပြီးတော့တင်ဆက်ပေးမှာဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်လေးကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ် ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတူ16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာနံနက်ခင်ဗျာအခုဆိုရင်မြန်မာစံတော်ချိန်6နာရီခွဲနံနက်6နာရီခွဲရှိပါပြီ VOA American အတန်းမြန်မာဘက်ကနေ2016ခုနှစ်နိုဝင်ဘာလ9ရက်ဗုဒ္ဓဟူးနေ့မနေ့ဖက်အစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်နေပါတယ်ဒီအစီအစဉ်ကိုလက်ရှိထုတ်လွှင့်ပေးနေစေဖြစ်တဲ့လိုင်းဒိုမီတာ32 40 49ရို့ပြင်လိုင်းဒိုမီတာ50 kHz 5999နဲ့လိုင်းလံမီတာ190 kHz 1595တို့ကနေတိုးချဲ့ထုတ်လွှင့်ပေးနေတယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းအချိန်နဲ့တပြေးညီဖမ်းယူနားဆင်နိုင်ကြပါတယ်ခင်ဗျာအခုဒုတိယပိုင်းနိုင်ဝဲစီစဉ်မှာဆိုရင်တော
့ချူကတော့ပြောတော့ဗျာအမေရိကန်သမရဆိုတဲ့ဟာကဆက်ကြဝရီမင်းလိုမျိုးပေါ့နော်ဆိုတော့သူရဲ့ဩဇာကကျွန်တော်တို့ရဲ့တက္ကသိုလ်ကို
ဒါကတော့အင်္ဂါညတိုင်းရဲ့လေလိုင်းဆွေးနွေးခန်းကိုပြန်လည်ပြီးတော့ထုတ်လွှင့်ပေးတဲ့အခါမှာအပြည့်စုံနားဆင်ကြပါမယ်ဒါပြင်နိုင်ငံတကာသတင်းမီဒီယာတွေမှာဖော်ပြထားတဲ့မြန်မာနိုင်ငံအကြောင်းတွေကစိတ်ဝင်စားစရာအကြောင်းတွေကိုကောက်နှုတ်တင်ပြထားတဲ့အစီအစဉ်ပြီးတော့နာနခင်အင်္ဂလိပ်စာတင်ကန်းစာပို့ချချက်စတာတွေကိုထုတ်လွှင့်ပေးပါမယ်အခုရင်ဆုံးတော့ကမ္ဘာမီဒီယာတွေကစိတ်ဝင်စားစရာမြန်မာနိုင်ငံအကြောင်းတွေကိုဥကြော်စံတာကစူးစီးတင်ပြထားတာကိုနားဆင်ကြအောင်ပ
ါမြန်မာပြည်သူတွေသူတို့ကိုသူတို့ကူညီနိုင်အောင်မြန်မာကိုကူညီခြင်းဆိုတဲ့ကောင်းစဉ်နဲ့ဒီ Japan Times သတင်းစာရဲ့အဒီတာအပေါ်မှာရေးသားထားတာကိုဥစွာတင်ပြလိုပါတယ်ရွေးကောက်ပွဲအပြီးအစိုးရဖွဲ့စည်းခဲ့တာဆစ်လာကြခဲ့တဲ့အထိ NLD အစိုးရအခက်အခဲနဲ့ရင်ဆိုင်နေရဆဲပါစီးပွားဖွံ့ဖြိုးမှုနှေးကွေးနေပါတယ်ဒီမိုကရေစီဖော်ဆောင်ရေးနဲ့တိုင်းရင်းသားပြန်လည်စစ်မြေရေးစိတ်မရွေ့သေးပါဘူးဒီလိုအချိန်မျိုးမှာဂျပန်ကအကူအညီပေးတဲ့အခါမြန်မာပြည်သူတွေရဲ့မြင့်မာတဲ့မျှော်မှန်းချက်ကိုဖော်ဆောင်ပေးနိုင်မဲ့မူဝါဒမျိုးချမှတ်ဖို့စဉ်းစားသင့်ပါတယ်။မြန်မာအစိုးရကိုယ်၌ကလည်းအခြေအနေတွေတိုးတက်ကောင်းမွန်အောင်အပြင်းအထန်အထောက်ရမှာဖြစ်ပါတယ်။ဆယ်စုနှစ်နဲ့ချီရဲ့ sanctions ပိတ်ဆို့မှုတွေကြောင့်မြန်မာစီးပွားရေးဖွံ့ဖြိုးမှုအတွက်အဟန္တဖြစ်စေခဲ့ပါတယ်။ဒေါအောင်ဆန်းစုကြည်ကတော့တန်တမန်နီးယ sanctions တွေပြန်လည်ရုပ်သိမ်းအောင်ဆောင်ရွက်နိုင်ခဲ့ပြီဖြစ်ပါတယ်။ဒါပေမဲ့စီးပွားရေးကမျှော်လင့်သလောက်ဖွံ့ဖြိုးမလာခဲ့ပါဘူး။သူကရန်ကလည်းဒါကိုဝန်ခံပြောကြပါရယ်။ကမ္ဘာဘဏ်ကတော့2016-2019မှာမြန်မာစီးပွားရေးဟာ 9.8% ခန့်တူပြီးငွေကြေးဖုံးပွားမှုက 10.5% ခန့်ရှိနေလိမ့်မယ်လို့ခန့်မှန်းပါရယ်။မြန်မာနိုင်ငံစီမံဘဏ္ဍာဝန်ကြီးဦးကျော်ဝင်းကတော့900ခန့်ပဲဖွံ့ဖြိုးမှုရှိမယ်လို့ရှင်းပြပါရယ်။နှိကွေရတဲ့အကြောင်းရင်းတွေမှာယင်းနှိမ့်မြုံနှံမှုခွင့်ပြုတဲ့နေရာမှာမပြတ်မသားဖြစ်နေတာလည်းပါဝင်ပါရယ်။ပြည်သူတွေဆင်းရဲနှွမ်းပါပြီးကုန်စည်နှုန်းတန်ကိုခံနေရဆဲပါဒါကိုမဖြေရှင်းနိုင်ရင်လူလူမကျေနပ်မှုဖြစ်လာနိုင်ပါတယ်။ဂျပန်ကမြန်မာကိုနောက်5နှစ်အတွင်းရန်ငွေဘီလီယံ800ကူညီဖို့ပြောထားပါတယ်။ပြည်သူ့ဘဝမြင့်တင်ရေးအခြေခံအဆောက်အဦဖွံ့ဖြိုးရေးပညာရေးနဲ့လေ့ကျင့်မှုကတဆင့်လူစွမ်းအားတိုးမြင့်ရေးဖွံ့ဖြိုးရေးအသေးစားစီးပွားရေးလုပ်ငန်းပေါ်ထွန်းရေးတို့ကိုဦးစားပေးသင့်ပါတယ်။ဒီရင်းနှီးမြှုပ်နှံမှုကပေါ်ထွက်လာတဲ့အကျိုးစီးပွားတွေလူငယ်စုလက်ထက်ကိုစုပြုံရောက်မသွားအောင်ဂရုစိုက်ရပါလိမ့်မယ်။မြန်မာပြည်သူ800ခန့်လုံးသောလယ်သမားတွေရဲ့ဘဝမြင့်တင်ရေးအတွက်တီတီရောက်ရောက်အဆုံးချနိုင်ဖို့လိုအပ်ပါတယ်။ဒေါအောင်ဆန်းစုကြည်ဟာတိုင်းရင်းသားတွေနဲ့ရင်းချမ်းရေးအတွက်ဆွေးနွေးပွဲတွေလုပ်ခဲ့ပေမဲ့တိုက်ပွဲတွေဆက်လက်ဖြစ်နေကြပါစစ်တပ်ရဲ့ဖိနှိပ်ချုပ်ချယ်လာမှုကြောင့်တိုင်းရင်းသားတွေရဲ့ယုံကြည်မှုကိုမရရှိနိုင်သေးပါဘူး။ရခိုင်ဘက်မှလူခွင့်ချိုးဖောက်မှုတွေကိုနိုင်ငံတကာကဝေဖန်ထောက်ပြနေကြပါတယ်။လူဦးရေသန်း90သောမြန်မာနိုင်ငံဟာရင်းနှီးမြှုပ်နှံဖို့အတွက်လမ်းပွင့်နေတဲ့နေရာသစ်တစ်ခုဟာဂျပန်စီးပွားရေးလုပ်ငန်းပေါင်း300ခန့်စိတ်ဝင်စားနေကြပြီးဒီထက်ပိုပြီးများလာနိုင်ပါတယ်။မြန်မာပြည်ရဲ့ပထဝီအနေအထားအရဂျပန်ဟာအိန္ဒိယသမုဒ္ဒရာကမ်းနိုင်ငံတွေနဲ့ဆက်ဆံရေးတူးမြင်ဖို့လုပ်နေတဲ့တစ်ချိန်တည်းမှာမြန်မာပြည်သူတွေရဲ့အခြေအနေနဲ့ဒီမိုကရေစီဖော်ဆောင်ရေးကိုတိုးတက်အောင်လုပ်ဖို့လိုအပ်တယ်လို့ရေးသားထားပါတယ်ခင်ဗျာမြန်မာနိုင်ငံသစ်မှာလွတ်လပ်စွာပြောဆိုခွင့်မှုဝါနေခြင်းဆိုတဲ့ဆောင်းပါးကိုတော့ hrw.org မှာ Linda Lagdi ရေးသားထားတာတွေ့ရပါတယ်2015မှာ NLD ရွေးကောက်ပွဲနိုင်တော့အစိုးရကိုဝေဖန်ကန့်ကွက်တဲ့သူတွေဖန်စီထောင်ချခံရမှာစိုးရင်စရာမလိုတော့ဘူးလို့ထင်ခဲ့ကြပါရယ်။ဒါပေမဲ့ဖြစ်မလာသေးပါဘူး။ NLD အဖွဲ့ဝင်မျိုးရန်အောင်သိန်းကိုဆက်သွယ်ရေးဥပဒေနဲ့ဖန်စီခဲ့တာဟာဖြင့်ဥသိန်းစင်အစိုးရလက်ထက်စစ်တပ်ကိုစော်ကားလို့ဖန်စီထိမ့်မြင်ခဲ့တဲ့ကိစ္စရပ်တွေနဲ့အတူတူဖြစ်နေပါရယ်။မျိုးရန်အောင်သိန်းကမကပါဘူး။ဒေါအောင်ဆန်းစုကြည်သမ္မတဦးထင်ကျော်တို့ကိုစော်ကားလို့နာမည်ဖြတ်လို့ဆိုပြီးဖန်စီမှုတွေမကြာခဏရှိခဲ့ပါရယ်။ကုလသမဂ္ဂလူခွင့်ရေးကော်မတီကတော့လူပုဂ္ဂိုလ်ကိုစွာကားတာဟာပြည်မှုဆိုင်ရာဥပဒေအရတရားစွဲဆိုစရာကိစ္စမဟုတ်ဘူးလို့ဆိုထားပါတယ်။ဒီလိုညဉ့်ဉန်းစွာဟောပြောသူတွေပြောကြားသူတွေကို ပြည်တံ ချမှတ်ရမှာ သုံးနေတဲ့ဥပဒေတွေ မြန်မာပြည်မှာ ပြန်မပြင်း ဒါမှမဟုတ် မပြတ်သိမ်းသရေ လွတ်လပ်စွာ ထုတ်ဖော်ပြောဆိုခွင့်ဟာ မြင့်မြင့်နေမှာ ဖြစ်ပါတယ် ဒါဟာ တရားရေးအရာရှိတွေ တရားသူကြီးတွေကို စစ်တပ်က အောဇာ ညောင်းနေလို့လည်း ဖြစ်နိုင်ပါတယ် နောက်တစ်ချက်က NLD အရာရှိတွေကို၌ကသူတို့ဟိုဝေဖန်သူတွေကို ဒီဥပဒေနဲ့ အရေးယူနေလို့လည်း ဖြစ်နိုင်တယ် လို့ ရေးသားထားပါတယ်ခင်ဗျာ
ဒါကတော့ကမ္ဘာမီဒီယာတွေကစိတ်ဝင်စားစရာမြန်မာနိုင်ငံအကြောင်းကောင်းထုတ်ချက်တွေကိုနားဆင်ကြရတာဖြစ်ပါတယ်အခုဆက်လက်ပြီးတော့တင်ဆက်ပေးမှာကတော့မနေ့ကခင်တိုင်းနားဆင်နေကြအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ဖြစ်ပါတယ်အမေရိကန်အီဒီယန်အတုံးနှုံးတွေကိုဒေါ်လာလတ်တန်းကစီစဉ်တင်ဆက်ပေးနေတာပါ
idiom
All over, but the shouting.
Pibari, salungbanga, E L L Olga Alung, O V E R Overga, Gongdunwara, B Songwara, Jodwara, B U T Batga, Tabime, T H E the S H O U T I N G, Shoutinga, or Hita Suro. စခွိုက်ထုံရဲ့တိုက်ရိုက်အသေးပဲကအာလုံးတော့ကြော်လွန်သွားပြီးအော်ရာပဲကြံနေတော့လေဆိုတာပါပဲဒီအသုံးကတော့အာကစားပွဲကနေဆင်းသက်လာတာပါအာကစားပြိုင်ပွဲမှာပွဲကမပြီးသေးပေမဲ့လို့လေဘယ်အသင်းကနိုင်မယ်ဆိုတာကိုအပြတ်သိနေပြီးဒါပေမဲ့လို့ပြိတ္တရဲ့ဩဘာသံကတော့ကြံနေသေးတယ်ဆိုတာကိုရည်ညွှန်းတာဖြစ်ပါတယ်အီဒီယမ်အသေးပဲကတော့အပြေးပဲလို့ထွက်မလဲဆိုတာကို
The home team is very strong and has good teamwork. So it's all over but the shouting. They will win this match.
The
home team is very strong and has good teamwork. So it's all over but the shouting. They will win this match.
All
over but the shouting.
ဒုပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့အီဒီယမ်အသုံးပေးဖြစ်ပါတယ်ဒေါ်လာလာတန်စီစဉ်တင်ဆက်တဲ့အမေရိကန်အီဒီယမ်အသုံးနှုန်းအင်္ဂလိပ်စာသင်ခန်းစာကိုတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတော့မနေ့ကညပိုင်းမှာဆွေးနွေးခဲ့ကြတဲ့အင်္ဂါညတရက်လည်လံအစီအစဉ်ကိုပြန်လည်ပြီးတော့ထုတ်လွှင့်ပေးပါမယ်နားတော်တာဆင်ကြပါခင်ဗျာ
မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းတည်းလီလိုက်အစီအစဉ်ကနေပြီးတော့ကြိုးစိုးပါတယ်ကျွန်တော်ဒီနေ့အခုအင်္ဂါနေ့နိုဝင်ဘာလ၈ရက်နေ့မှာအမေရိကန်သမ္မတရွေးကောက်ပွဲပြုလုပ်နေပြီဖြစ်ပါတယ်နိုင်ငံတကာအခင်းကျင်းနောက်ကမ္ဘာနိုင်ငံကြီးဇက်ခုံပေါ်မှာအရေးပါတယ်အမေရိကန်ပြည်ထောင်စုရဲ့သမ္မတအပြောင်းလဲသမ္မတရွေးကောက်ပွဲဟာမြန်မာပါဝင်ဒေသတစ်ခွင်နဲ့နိုင်ငံတကာကိုဘ
ရန်ကုန်မြို့မှာခြေဆိုင်ပါတယ်နောက်တူကတော့မြန်မာပြည်လေးလာသူဦးအောင်သူငယ်ဖြစ်ပါတယ်နောက်ကျွန်တော်တို့ဒီ Virginia မြို့တော်မှာသတင်းသွားယူနေတဲ့မက်ခင်ဖြူထွေးကိုလည်းကျွန်တော်လေးလိုက်ပေါ်တင်ထားပါတယ်အဲကျွန်တော်တို့အရင်ဆုံးတော့ဥပ္ပိုလ်ကျော်ကြီးတော့လေတိုင်းပေါ်ရောက်နေပါပြီခင်ဗျာဥပ္ပိုလ်ကျော်ကြီးကြားပါလားခင်ဗျာက
ြားပါတယ်ကြား
ဟုတ်ကဲ့ဥပ္ပိုလ်ကျော်ကြီးခုနကပြောသလိုပါဒီလက်ရှိမြန်မာအမေရိကန်သမ္မတရွေးကောက်ပွဲဟာဒီမြန်မာအပါအဝင်ဒေသတစ်ခုနဲ့နိုင်ငံတကာပေါ်မှာဘယ်လောက်ထိအရေးပါမယ်လို့အခုလက်ရှိသမ္မတရွေးကောက်ပွဲကဘယ်လောက်ထိအရေးပါနိုင်တယ်လို့တွေ့ပါလဲခင်ဗျာ
အရှိတောင်အရှာရောကဘာအနေနဲ့ရောအရေးပါတယ်မှာအရေးပါပါတယ်ဒါကြောင့်လဲဆိုတော့လက်ရှိသမ္မတဥပမာနဲ့ဟလာရဲ့ policy ကအစ်ကိုကတော့ဘောနော်အာရှဘက်ကိုညိုင်နေပေါ်လစီတုံးလာတယ်ဒါပေမဲ့သူကတရုတ်နဲ့တောင်တရုတ်ပင်လယ်ကွေ့မှာပြဿနာရှိတယ်ပူတင်နဲ့လည်းပြဿနာရှိတယ်ပေါ့နော်ဆိုတော့ထရမ့်ကတော့သူကကွန်ထရက်ဒက်လိုင်းထရမ့်ကတော့ဘာဖြစ်မပြောလို့မရဘူးတိုးတော့သူကဒီလက်ရှိအိုဘားမားရဲ့ပေါ်လစီနဲ့ကြောင်းမြန်ဖြစ်ဖို့များတယ်ပေါ့နော်ဆိုတော့
ဒီအရှိတောင်အာရှမှာလည်းဥပမာအမေရိကန်ဟာအဲ kindness နဲ့ပြီးဖိလစ်ပိုင်နဲ့ဆင်ပြေဘောနော်ဗမာနိုင်ငံနဲ့တော့အဆင်ပြေတာဗောနော်မြန်မာနိုင်ငံနဲ့တော့ဆိုတော့သူတက်လာတဲ့ခေါင်းဆောင်နှစ်ယောက်ဟာတော့ပြင်ရှင်နေရှင်ပြိုင်နေတဲ့ခေါင်းဆောင်နှစ်ယောက်ဟာတောင်းနေမြောက်လို့အဲချာနာမှုရှိနေတဲ့အတွက်ဒီသမရရေကောက်ပွဲဟာအလွန်ကြီးကြီးတယ်လို့ပြောလို့ရပါတယ်
ဟုတ်ကဲ့အဲကျွန်တော်ကူဘိုးကျော်ကြီးရဲ့ပုဂ္ဂိုလ်အမြင်သိချင်ပါတယ်အခုအဲသမရလောင်းကလင်တန်နဲ့သမရလောင်းဒီဒေါ်နယ်ထရမ့်တို့နှစ်ဦးသူတို့နှစ်ဦးနဲ့ပတ်သက်လို့ရောဘယ်လိုမြင်ပါလဲ
ကျွန်တော်တော့အမြင်သိမကောင်းဘူးကျွန်တော်မဲမပေးဘူးဘာကြောင့်လဲဆိုတော့အဲညောင်စလုံးကအဲကျွန်တော်အမေရိကန်ကို82ခုနှစ်မှာရောက်ပါတယ်အဲကျွန်တော်ဂျုံမှုတွေအဲသမရရေကောက်ပွဲတွေမှာဒီသမရရေကောက်ပွဲလောက်အာမင်းကြရဲဟိုပြန်ပြန်ချင်းချင်းတည်းမရှိဘူးပေါ့နော်အမ်တမနာဟိုထရမ့်ဆိုရင်လည်းရှင်းပြတော့ကျွန်တော်တို့က political idiot ခေါ်တော့နိုင်ငံရေးနားမလည်ဘူးလို့ပြောကြပါစို့အာကလင်တန်ကတော့နိုင်ငံရေးနားတဲ့လူနဲ့အခုပေါ်လာတဲ့ email တွေကအာကလင်ကြီးတွေအားရှိတယ်ပေါ့နော်ဆိုတော့ကျွန်တော်ကတော့နေရာဆင်းကိုတော့မကြောက်အမေရိကန် is doing လို့ကျွန်တော်ပြောခြင်းတယ်ဘာကြောင့်လဲဆိုတော့နေရာဆင်းကကျနေကျနေသမရယူကပွဲတွေဆိုရင်အကောင်းတာလေးရှိသေးတယ်ပေါ့နော်ဒီသမရယူကပွဲကတော့ကျွန်တော်အမြင်ရတော့အားမရဘူးလို့ကျွန်တော်ပြောချင်ပါ
ဟုတ်ကဲ့ဟုတ်ကဲ့နောက်တစ်ခုကျွန်တော်ဖိတ်ခေါ်ချင်ပါတယ်ကိုအောင်မော်စင်ကိုအောင်မော်စင်ကတော့လက်ရှိ American ပြောင်စု Virginia မှာပါသူကလက်ရှိ American ယူကပွဲကိုတောက်လျှောက်လဲလီလာထားလို့ဖြစ်တဲ့အခါကျကိုအောင်မော်စင်ကြားပါလားခင်ဗျဟု
တ်ကဲ့ကျွန်တော်ဆရာ
အကိုအောင်မော်စင်အခုဒီသမရယူကပွဲထူးထူးခြားခြားခု2016ယူကပွဲရဲ့ထူးခြားချက်တွေဆိုဘာတွေများသတိထားမိလဲခင်ဗျ
အာကုနာကကိုကျော်အာကိုပိုးပိုးကျော်နေပြောသလိုပါပဲထူးခြားချက်ကတော့တော်တော်များတယ်ခင်ဗျာဒီပြောမယ်ဆိုလို့ရှိရင်ထူးခြားဆုံးကိုပြောရမှာကတော့အာဒေါ်နယ်ထရမ့်ပေါ့နော်သူကတော့ထူးခြားဆုံးကဥစ္စာပေါ့ကိုယ်စလေလောင်းလို့ပြောရမှာပါအာဘာဖြစ်လို့လဲဆိုတော့ဒါကသူကအစိုးရတာဝန်ကိုတခါမှမခံစားဘူးတဲ့ဒီဘီလီယံနာတယောက်ကနေပြီးတော့ဟိုဘယ်လိုခေါ်မလဲဟိုဒီကိုယ်စလေဖြစ်လာတဲ့အာကုနာဆိုလိုမျိုးကိုယ်စလေဖြစ်လာပုံကလည်းဒီအငင်းပွားစီကသူရဲ့ဒီပြောဆိုမှုတွေကြောင့်အခုဘယ်လိုကောင်လဲနာမည်ပို့ပြီးတော့ကြီးလာတဲ့ကိုယ်စလဲတယောက်ဖြစ်တယ်တစ်ဖက်ကလည်းဒီဥစ္စာပေါ့ Hillary Clinton ဆိုလို့ရှိရင်သူကတသက်လုံးအစိုးရရဲ့တာဝန်ထမ်းဆောင်ခဲ့တဲ့လူအရင်တုန်းကလည်းသမရဟောင်းရဲ့ကတော်ဖြစ်တဲ့ဦးဆုံးဟို American ရဲ့ပေါ့နော်ဦးဆုံးအမျိုးသမီးသမရဖြစ်လာနိုင်တဲ့အခုဆိုရင်တော့အမျိုးသမီးကိုယ်စလဲဖြစ်နေတဲ့တယောက်ဖြစ်တယ်ပေါ့နော်ဆိုတော့ဒါကအများကြီးကိုထူးခြားပါတယ်နောက်တစ်ခုကကြတဲ့အခါကျတော့လည်းတစ်ဖက်နဲ့တစ်ဖက်ထောက်ခံသူတွေကတရားကိုတရားရဲ့ကန်တီကိုတရားမကြိုက်ကြတာကတမန်မကြိုက်ရုံအဆင်မပေါ်တဲ့တူတူခါခါကိုမုန်းတဲ့အဆင်ထိရောက်အောင်မကြိုက်ကြတဲ့ပုံစံမျိုးဖြစ်နေကြပါတယ်သူတို့ကတစ်ဖက်နဲ့တစ်ဖက်နဲ့ဟိုဥပမာဆိုရင်ဒေါ်နယ်ထရမ့်ကဆိုလို့ရှိရင်ပြောတာကသူသားတမရဖြစ်ခဲ့လို့ရှိရင်ပြင်တယ်လို့သူမျိုးကိုဒီထောင်ထဲထည့်ထားမယ်ဆိုတဲ့အထိကိုပြောတဲ့ပုံစံမျိုးဖြစ်နေပါတယ်နောက်တစ်ခါထူးခြားတဲ့အချက်တစ်ချက်ကဒီဒေါ်နယ်ထရမ့်ကဆိုလို့ရှိရင်ဒီသူ့ရဲ့ပါတီကိုယ်တိုင်ကလည်းသူ့ကိုအများစုပေါ့နော်ပါတီရဲ့ထိပ်တိုင်းတွေကသူ့ကိုမထောက်ခံကြဘူးပါတီမှာပါတီကိုအမြဲတမ်းထောက်ခံကြတဲ့ဒီတင်းစားတွေRepublican ထောက်ခံတဲ့တင်းစားတွေကသူ့ရဲ့နှစ်ပေါင်းရာနဲ့ချီရဲ့အစင်လာကိုဖျက်ပြီးတော့ဒီ Hillary Clinton ကိုထောက်ခံကြတာမျိုးတွေကြုံရပါတယ်အဲ့လိုမျိုးပဲဒါပေမဲ့ဖက်ကကြတော့လည်း Donald Trump မှာဒီပေါ့ဟိုပွဲလေးရထားတဲ့ဒီ Dubuque အဲ့လိုမှတင်းစားတွေကသူ့ကိုပုံနဲ့ကျင်းနဲ့ထောက်ခံပါတယ်သူရဲ့ထောက်သူရဲ့ထောက်ခံမှုကဒီ30ရာခိုင်နှုန်းကျော်ကျော်လောက်ကိုရှိပါတယ်ဒီ Clinton နဲ့ရှင်လို့ရှင်ဆိုတော့ဟိုသူ့ဘက်ကဒီလိုမဲတွေကိုယူနိုင်မလားသူကနိုင်မလားဆိုတာလေဒါဟိုစောင့်ကြည့်ရမယ့်အချိန်လေးပ
ါ
ပြီးတဲ့ခါကျတော့ဟုတ်ကဲ့Clinton ဘက်ကကြတဲ့ခါကျတော့ဒါသူ့ကိုဒီလူလက်တန်းစားတွေပြီးလို့ရှင်သူ့ကိုဒီခုနတော်လူငယ်စုတွေကအများဆုံးထောက်ခံကြပါတယ်ဗျာ
ဟုတ်ကဲ့ကော်မိုဇင်ကျွန်တခုမေးချင်တယ်ကော်မိုဇင်ခုနပြောသွားတဲ့အချက်မှလည်းပါပါတယ်ဒီတမရလောင်းနှစ်ယောက်ကသူတို့အကျင့်နဲ့စကားဆက်ထိုးပွဲတွေမှာပုတ်ကူကြီးတိုက်ခိုက်မှုတွေအကြီးအကျယ်ဖြစ်ခဲ့တယ်အဲ့တော့ဒီကိစ္စတွေနဲ့ပတ်သက်လို့ကမဲဆန္ဒရှင်တွေဘက်ကစိတ်ပြတ်သွားတာမဲဆန္ဒရှင်တွေရဲ့အမေရိကန်မဲဆန္ဒရှင်တွေရဲ့သဘောထားကိုဘယ်လိုများတိခောက်မိလဲဘယ်လိုလေ့လာမိလဲ
တော်များများကတော့ခုနကပြောသလိုပါပဲကိုယ်လည်းနှစ်ယောက်လုံးကိုမတိုက်ကြလို့တော့များတယ်သူတို့ကပြောမယ်ဆိုလို့ရှင်ဒါဟိုတည်တံဟိုဟိုရေနှစ်ပြီးတက်မလားဟိုဘယ်လိုကတမန်နဲ့ပြစ်တက်မလားဆိုတော့မျိုးပဲဂျုံနေရသူမျိုးကိုတချို့တွေကဟာဆိုမျိုးကိုဟိုတင်စားပြောဆိုကြတယ်ဒါဖြစ်လို့လဲဆိုတော့နှစ်ယောက်လုံးကိုမတိုက်ဘူးကလင်တန်ကကြတော့လေဒီနှစ်ပေါင်းများစွာဒီခုနပြောသလိုပေါ့အစိုးရတာဝန်ထမ်းဆောင်တဲ့အခါကျတော့ဒီအစိုးရကဘာဖြစ်လို့သူတို့ဘဝတွေကိုပြင့်တင်ပြအောင်မလုပ်နိုင်တာလဲဆိုတော့သူ့ဝေဖန်ကြဝေဖန်မှုတွေရှိရဲ့ကျွန်တော်မမေ့ဘူးကောင်းတာတစ်ခုကကြတော့လေအခုမှအမေရိကန်ဒီညူဂျီးရီးယားသားစီးပွားရေးချွတ်ချုံကြမှုကနေလွတ်လာပြီးမြဲတချို့တော်တော်များများမျိုးတွေမှာဒီစီးပွားရေးချွတ်ချုံကြခဲ့တဲ့ဒီဒန်တဲ့ချက်တွေရှိတဲ့ကြောင့်မလို့ဟိုစီးပွားရေးနဲ့ပတ်သက်လို့ရှင်ဒီတိုင်းကခံစားချက်တော်တော်ပြင်းပြထန်ထန်ရှိကြပါတယ်ဒေါ်နယ်ထရမ့်နဲ့ပတ်သက်လို့ရှင်ကြတဲ့အခါကျတော့လေသူကတိုက်ခိုက်မှုကခုနလိုမျိုးသူ့ရဲ့အရင်2008
ဒီတမန်တော်ဖြစ်ခဲ့တဲ့ဂျွန်မက်ကေးကိုလူမျိုးတိုက်ခိုက်တဲ့အပြင်ဒီခုနပြောသလိုပေါ့ဒီမက္ဆီကန်တွေဆိုလို့ရှိရင်လည်းမတင်းကောင်တွေဒက်ဆက်သားတွေဆိုပြီးတော့တိုက်ခိုက်တာမျိုးတွေရှိရယ်ပေါ့ဆိုတော့အဲ့လိုမျိုးတွေတို့ကြောင့်မလို့ဒီအမျိုးသမီးတွေကိုလည်းတိုက်ခိုက်တယ်အဲ့တို့ကြောင့်မလို့ခုနပြောသလိုတစ်ခါနဲ့တစ်ခါကပြင်းထန်တဲ့စကားဆက်ပွဲတွေဖြစ်တဲ့တို့ကြောင့်မလို့တော်တော်များများကလည်းကဲတော်ပြီခုနကကိုကြောင့်ညီပြောသလိုပေါ့ဒီနေ့ဆိုတော့ငါတို့မပေးဘူးဆိုပြီးတော့ပြောတဲ့လူတွေရှိသလိုမျိုးဒီတချို့ Republican တွေကြတော့ဟာမဖြစ်ဘူးဒီလိုလူမျိုးတော့ငါတို့ပြီးလိုက်လို့ရှင်ပါတီရဲ့ဘာကိုကြော်ပြီးတော့ခုနကပြောသူ Democrat ကို Hillary Clinton ကို support လုပ်တဲ့အဖွဲ့လူမျိုးတွေလည်းရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ကော်မိုစင်ကျေးဇူးပါခင်ဗျာကျွန်တော်နောက်ထပ်ကျွန်တော်သုံးသပ်ပေးမှတ်သူတူးရှိပါတယ်ဥအောင်သူငယ်အခုကျွန်တော်ခုနကဆွေးနွေးသွားလို့ပဲ American အခုလုပ်နေတဲ့ရွေးကောက်ပွဲကလက်ရှိမြန်မာပါဝင်ဒေသတွင်းပေါ်မှာတစုံတရာရိုက်ခိုက်နိုင်ခြေရှိလားဘယ်လိုများသုံးသပ်မိပါလဲ
ဟိုပြောမှဆိုလို့ရှိရင်တော့ကျွန်တော်တို့ဒီ American ရွေးကောက်ပွဲဆိုတာကကျွန်တော်တို့တကဘာလုံးကဆောင်ကြည့်ရတဲ့အနေအထားမျိုးဖြစ်ပါတယ်။ဟိုတချို့ကတော့ပြောတာပေါ့ဗျာအမေရိကန်ကမရဆိုတဲ့ဟာကဆက်ကြဝရေးမင်းလိုမျိုးပေါ့နော်။ဆိုတော့သူရဲ့ဩဇာကကျွန်တော်တို့ရဲ့တက္ကသိုလ်ကိုကျွမ်းချုံနိုင်တယ်ဆိုရဲအနေအထားမျိုးရှိတာ ਉਹ ။ဆိုတော့အဲ့တော့အဲ့ဒီအနေအထားမျိုးကတော့ကျွန်တော်တို့အလုံးအားဆောင်ကြည့်ရတဲ့အနေအထားမျိုးတော့ရှိပါတယ်။ဒါတော့ပြောမယ်ဆိုလို့ရှင်တော့အခုလက်ရှိအမေရိကန်ရွေးကောက်ပွဲမှာတော့ကျွန်တော်အမြင်မှာနော်။ Trump ဘက်ကတော့တော်တော်လေးတော့ကျွန်တော်တို့ဒီအာရှနိုင်ငံတော်တော်များများကတော့စိတ်ပူပြီးတော့စောင့်ကြည့်ရတဲ့အနေအထားမျိုးတော့ဖြစ်ပါတယ်။နောက်တစ်ခုကတော့ Clinton ဘက်ကပြက်လာမယ်ဆိုရင်တော့လည်းစိတ်တော့လည်းမကြိုက်ဘူး။ဒါပေမဲ့လည်းဒီကျွန်တော်တို့အရှိတောင်အာရှနိုင်ငံတွေဘက်ကတော့အကျိုးစီးပွားရှိမလားပေါ့ဗျာ။ဒါမျိုးတော့စဉ်းစားရတဲ့အနေအထားမျိုးရှိပါတယ်။
ဒီ VOA ကနေပြီးတော့ဒီ Virginia မင်းတို့တို့မှမဲသတင်းတွားရောက်ယူနေတဲ့ Mackin Pugh တွေကိုကျွန်တော်လှမ်းခေါ်ပါမယ်။ Mackin Pugh တွေကြားပါလားခင်ဗျာ။
ဟုတ်ကဲ့ကြားပါတယ်
ခုနစနေသွားတာကြီးကြားမိပါပါဒီတမရလောင်းနှစ်ဦးနဲ့ပတ်သက်လို့စိတ်ပြက်ကြတဲ့အချိန်ဒီနောက်တမရလောင်းကိုနှစ်ဦးပေါ့အမြင်နေပေါ့အခုကျွန်တော်လည်း voter turnout rate ပေါ့နော်မဲပေးကြတဲ့လူတွေရဲ့အချိန်ဒီနဲ့ပတ်သက်လို့မေးချင်ပါတယ်မက်ကင်ပြူတွေလေးလာကြည့်တော့မဲယုံနေမှာမဲပေးကြတဲ့ရေတွက်နောက်တစ်ခုကမဲလာပြီးတဲ့လူရဲ့စိတ်ဝင်စားမှုဘယ်လိုများသတိထားမိလဲ
ဒီမှာလည်းအတိအကျခံမရခက်တော့ဒီမှာမဲယုံဝန်ထမ်းတွေကိုမေးကြည့်ရရဆိုလို့ရှိရင်တော့သူက voter turnout ကများတယ်လို့သူကယူဆတယ်ဒါပေမဲ့ပြောရခက်သေးတာပေါ့လေအခုမှမနေ့6နိုင်ရနေစဖွင့်နေအခုဒီမှာဟို9နိုင်ကျွဲ10နိုင်ဝင်းကျင်ဆိုတော့အခြေအနေကညနေပိုင်းမှာဘလောက်လာပေးဦးမလဲဆိုတာလည်းတွေ့ရခက်တယ်ဒါပေမဲ့သူတို့အစောပိုင်းစစ်တမ်းတွေကသူတို့ဟိုမှန်းထားတာလဲဒီနှစ်မှာဟိုဗုဒ္ဓထမ်းလောက်ဒီမဲလာပေးတဲ့သူကများလိမ့်မယ်လို့တော့ခန့်မှန်းထားတယ်ဒါပေမဲ့လည်းစံချိန်ချိုးလောက်အောင်များလိမ့်မယ်လို့တော့သူတို့မယူဆထားဘူးဒါပေမဲ့ဘလို့ပဲဖြစ်ဖြစ်ဒီမဲယုံမှာတော့မနေ့ကဆိုရင်ကျမတို့တက်စပြီးတော့ဒီမဲယုံဖွင့်နေ6နိုင်ရနေ10နိုင်ကြားလောက်မှာဆိုရင်လူကတန်းစီရသူကိုထောင်ထဲချီပြီးတော့ရှိတယ
်သူတို့ရှင်တွေချို့လှည့်ပေးကြပါလေသူတို့လည်းဆွနွေးကျင်နေမေးမြန်းကျင်နေဆိုလို့ပါကျွန်တော်ပထမဆုံးဦးချစ်မြစ်ကိုအရင်ခေါ်ကြပါလေဦးချစ်မြစ်ကြားပါလားခင်ဗျာ
သူတို့ကျွန်တော်အမြင်ကတော့ Hillary Clinton ကိုပဲကျွန်တော်တို့သဘောကျတယ်ဘာလို့လဲဆိုတော့သူကကျွန်တော်တို့ဒီနိုင်ငံရေးကိုလေအဆက်ဟိုအဆက်ဆက်တွေ့ကြုံရှိတယ်ဒါပြီး Donald Trump ကကျွန်တော်တို့သူပြောတဲ့ဟောတဲ့နေရာမှာသိတ်ကိုချက်သိမ်းထားကြကောင်းတဲ့စကားလုံးတွေသမရတယောက်ပြောလို့မသိတော့တဲ့စကားလုံးတွေပါလာတယ်ဆိုတော့ကျွန်တော်တို့ဒီဘာသာရေးမှာလည်းသူကဟိုအော်အစွန်ရောက်နေပြောသလိုပဲတစ်ပတ်စွန်းပြောတာတွေရှိတယ်ကျွန်တော်တို့ဒီမွတ်စလင်တွေနဲ့ပတ်သက်လို့လေသူကဟိုမတက်မြက်စရာအကြောင်းစကားတွေပြောလာတယ်အဲ့ဒါကြောင့်သူ့ကိုမဖြစ်စေချင်ဘူးကျွန်တော်တော့ဟဲလာကြီးကိုပဲဖြစ်စေချင်ပါတယ
်ကုဘိုကျော်ကြီးခုနကကျွန်တော်တို့သရော့ရှင်တွေဆွေးနွေးသွားတာကိုကျွန်တော်တို့ရသလောက်ဗမာအတိုင်းဝိုင်းတွေကိုကျွန်တော်မေးကြည့်လိုက်တဲ့အခါမှာကလင်တန်ကိုကြိုက်ကြတဲ့လူတော်တော်များများတွေ့ရတယ်ခင်ဗျာအဲ့ဒါဥပိုကျော်ကြီးဘလို့များသုံးသပ်မိတယ်မြန်မာပြည်ဘာကြောင့်များကလင်တန်ကိုကြိုက်နေကြတာလဲ
ကျွန်တော်ကြိုက်တာတော့ဗမာပြည်ကြိုက်တာတော့မဆောင်ဘူးပေါ့နော်ဒါကတော့ရှင်ပြွင့်ဗမာပြည်မှာဒေါ်စုနိုင်နေဒေါ်စုကိုကြည်ညိုတဲ့လူများတယ်ဗျာအဲ့လားသူနိုင်ငံရေးဝန်ကြီးဘုရားဒေါ်စုနဲ့လာပြီးတော့အဲ့လားငယ်ငယ်မင်းမင်းနေတဲ့အဲ့လားသူဒေါ်စုကိုသူတို့ထောက်ခံအားပေးခဲ့တယ်ဆိုတော့ဒါကတော့အကျိုးတည်းရမှုရှိတာပေါ့နော်ဒါဟိုဘာမှပြောစရာမရှိပါဘူးအဲ Hillary Clinton ကတော့ရှင်ပြွင့်နေတော့ဗျာနိုင်ငံရေးရဲ့ဆိုတော့ Hillary Clinton ကတော့အတွေ့အကြုံရှိတယ်ပြောလို့ရတာပေါ့နော်အမ်ဒေါ်နယ်ထရန့်ကတော့ဟိုစကားပြောလဲကြမ်းနေရမ်းနေဒါကြောင့်လူတွေကမကြိုက်တာရှိတာပေါ့နော်သို့တော့ကျွန်တော်တို့စဉ်းစားရမယ့်အပိုင်းရှိတာကဒေါ်နယ်ထရန့်ဒီတင့်တင့်နဲ့လူအသမရလောင်းတော့မဟုတ်ဘူးသို့တော့အမေရိကန်ပြည်သူတွေဟာဘာကြောင့်ဒီလိုလူမျိုးကိုထောက်ခံတယ်လဲဆိုတာကိုကျွန်တော်ဟိုသောရရှင်ကိုစဉ်းစားနေခြင်းနဲ့ဘာကြောင့်လဲဆိုတော့ဆိုရှယ်လစ်ဘရယ်ဇမ်ရဲ့အဆွန်ရောက်တာတွေအများကြီးရှိတယ်အမေရိကမှာပေါ့နော်ဒါဟိုအပြင်အနေကြည့်မမြင်တာတွေရှိတယ်ပေါ့နော်ရှင်းပြရင်နောက်ဆုံးပြောရင်လည်း elite politics ကိုခေါ်တာပေါ့နော်ရေးပေါ်စီနိုင်ငံရေးသမားတွေဟာဟို ပြည်သူပြည်သားတွေရဲ့လူရင်းဆန္ဒနဲ့ဝေးသွားတဲ့ခါကျတော့ဒေါနယ်ထရမ့်လိုလူမျိုးပေါ်လာတာပေါ့ဒါစနစ်ကနေဖော်ထုတ်လိုက်တာပဲဆိုတော့ကျွန်တော်တို့ဗမာနိုင်ငံမှာလည်းမြန်မာနိုင်ငံမှာလည်းအဲ့တော့ကျွန်တော်တို့အခုမှဒီမိုကရေစီလမ်းကြောင်းကိုဆက်လျှောက်တာပေါ့နော်သူတို့ကတော့နှစ်ပေါင်းများစွာလျှောက်တယ်ပေါ့အရေးအကြီးဆုံးကပြည်သူနဲ့ဝေးကွာမသွားဘူးကအရေးကြီးဆုံးပဲဒါဟုတ်ကျွန်တော်တို့ကဆက်ထားစေချင်တယ်အ
ဲဒေါ်နယ်ထရမ့်နဲ့ပတ်သက်လို့တော့တော်လေး controversial ပါဘာလို့ဆိုတော့သူကနဲ့ပတ်သက်ပြီးမကြိုက်တဲ့လူတွေလည်းများတယ်ဒါပေမဲ့သူရဲ့ popular ဖြစ်မှုကလည်းအမခန်းလောက်အောင်ကျွန်တော်တို့ American ပြည်တော်စုမှာတွေ့ရပါတယ်ခင်ဗျာပြောမယ်ဆိုရင်တော့ exit poll တွေမှာဆိုကတ်နေတာပဲအဲ့တော့ဘာကြောင့် Donald Trump တလောက်ထိတက်လာနိုင်တာလဲဥပမာသူကြီးဘယ်လိုသုံးသပ်မိလဲ
ကျွန်တော်ထင်တာတော့ American နိုင်ငံမှာအခုကပြောမယ်ဆိုလို့ရှိရင်ဒီဟိုတည်ရှိနေပြီးသားနိုင်ငံကြီးခင်းကျင်းနေပေါ့ဗျာဆိုတော့အဲ့ဒီအပေါ်မှာလူတွေကစိတ်ပြက်နေတယ်လို့ထင်ပါတယ်ပြောမယ်ဆိုရင်ကျွန်တော်တို့အမေရိကန်နိုင်ငံမှာဟိုဖြစ်နေတဲ့ဟိုလက်ရှိနိုင်ငံကြီးအခင်းကျင်းပေါ်မှာလူတွေရဲ့စိတ်ကုန်နေတဲ့ကိစ္စတွေရှိပါတယ်ဆိုတော့နောက်တစ်ခုကကျတော့ကျွန်တော်တို့ရဲ့လက်ရှိဖွဲ့စည်းတည်ရှိနေတဲ့အခင်းကျင်းအခုသမရရွေးချယ်ပုံစံဒီပုံမှာလည်းလူတွေရဲ့တန်ဖိုးရရှိနေတယ်လို့ထင်ပါတယ်
ဟုတ်ကဲ့ခင်ဗျာဥမောင်သူချင်းကျေးဇူးပါကျွန်တော်တို့ရရှိနေအလှည့်ပြန်ပေးချင်ပါတယ်ဥမောင်ကျော်စံဥမောင်ကျော်စံရဲ့အမြင်လည်းသိချင်ပါတယ်ဗ
ျကျွန်တော်ကတော့ပြောချင်တာကတော့ဒေါ်နယ်ထရမ့်ကိုပဲခေါ်ကြပါဘူးလူဝင်မှုကိစ္စနဲ့ပတ်သက်လာရင်သူကပြက်ပြက်ဆက်ဆက်ခံတယ်မလို့ပြောလို့မြင်ပါတယ်ကျွန်တော်တို့ရခိုင်ဘက်မှာလည်းအဲ့လိုမျိုးခံစားနေရပါတယ်အခုဆိုရင်ကမ္ဘာပေါ်မှာ Islamization ဆိုတာရှိနေတယ်အဲ့ဒါပေါ်ရန်ဒီရှိနေတယ်အဲ့ဒါကိုဒေါ်နယ်ဆန်လိုလူမျိုးကသာတာဝန်ဆောင်ချက်ပြနေတယ်လို့ကျွန်တော်ကယူဆပါတယ်အဲ့တော့ကျွန်တော်တို့နဲ့ဒိုနေရှင်နဲ့သဘောချင်းတူတဲ့ကိစ္စပါ။ဒါကြောင့်ကျွန်တော်အမြင်ကတော့ဒိုနေရှင်ကိုပဲထောက်ခံတင်ပြီးမယ်လို့ရခိုင်ပြည်နယ်အများစုထောက်ခံနေမယ်လို့ကျွန်တော်ယူဆပါတယ်။
ဟုတ်ကဲ့ပါ။ဟုတ်ကဲ့ဦးမောင်ကျော်စံကျေးဇူးပါ။တော်ရရှိနောက်တစ်ခုတခါလေးဖိတ်လိုက်ချင်ပါလေ။ဦးကျော်လင်းကြားပါလားခင်ဗျာ။ဆွေးနွေးလို့ရပါပြီ။တူတူ
။ဒီပါတီကြည့်ပါ။ဒီကိုမကြည့်ပါနဲ့ဆိုလို့ကျွန်တော်တို့ခေါင်းဆောင်စကားတိုင်းပြောလိုက်ရင်တော့ပါတီကြီးကြည့်မကြည့်တော့ဘယ်လိုလဲ။အဲ့ဒီအားမရဘူးလား။ဘာကြောင့်လဲဆိုတော့စီးရီးပြဿနာမှာကျွန်တော်တို့ခင်ဗျာဝါပေါ်တစ်တုံးနေပြီ။အဲ့ဒါအဲ့လိုဒီပြားကိစ္စတော့မပြီးသေးနဲ့ဟိုအချိန်တန်လို့ရှိရင်တွန့်တုံတော့ဒီမိုကရက်တက်လာဒီမိုကရက်တွန့်လာကျွန်တော်အဲ့လိုအောင်မိပါတယ်ကျူပါလားဟာရောက်ကမှအပေါ်ကကိုယ်လုံးမှားကြတာပဲပြည်တော်ဒီနေ့မပေါ်ခဲနဲ့ရှေ့ဖို့ရှေ့ကနေပြန်ထွက်လာတယ်အဲ့တော့ကျွန်တော်ဒီမိုကရေစီရဲ့အချိန်တန်တွန့်တုံတော့တဲ့အချက်ပဲအဲ့တော့ကျွန်တော်ရီပပ်ဘလစ်ရအောင်လည်းပို့ပြီးတော့အဘိုးမောင်သားရှိပဲလို့ထင်ပါတယ်
ကျွန်တော်လည်းကျေးဇူးပါဟုတ်ကဲ့ကျွန်တော်ဒါနဲ့နိုင်ငံတကာမူဝါဒနဲ့ပတ်သက်လို့သမရလောင်းနှစ်ယောက်ရဲ့နိုင်ငံတကာပူဝါဒနဲ့ပတ်သက်လို့ဥပုပ်ကိုကြော်ညင်းရဲ့အမြင်လည်းသိကြပါတယ
်အမေရိကန်စနစ်မှာတခုရှိတာကသမရတခုဖြစ်လာပေမဲ့ဟိုတကယ်တမ်းဟိုပံ့ပိုးတဲ့လူတော်တွေရှိပါတယ်ဒါကတော့တို့ကအလှည့်ကြပါတော့เนาะ Republican သမရဖြစ် Republican လူတော်တွေရှိပါတယ်တို့တော့ဒီအခုလက်ရှိအခြေအနေမှာဟိုထရမ့်ကိုကြိုက်နေကြတာတော့အများရှင်းတော့ခုနပြောသလိုဟောဟို liberalism ရဲ့ extremism တွေရှိတဲ့အတွက်ပြည်သူတွေကမကျေနပ်တာတွေရှိတော့ဒီဟာကိုပြပြသားသားကြိုက်မှာထရမ့်ဆိုပြီးတော့ရှင်းရှင်းပြောရင်ထရမ့်ရဲ့ character ကိုမကြိုက်ပြီမင်းသူ့ရဲ့တွေ့ကြုံမရှိတာကိုမကြိုက်ကြပြီမင်းသူရဲ့ရဲရဲတင်းတင်းလုံးမယ်။ဥမာဖိလစ်ပင်းသမရပေါ့လေ။ဖိလစ်ပင်းမှာသမရမှာတကပါလုံးကဝိုင်းဆဲနေကြမြင်။ဖိလစ်ပင်းမှာရှိနေတဲ့လူတွေကဖိလစ်ပင်းသမရကိုထောက်ခံတယ်။ဘာကြောင့်လဲဆိုတော့ corruption ကနိုင်ငံရေးသမားတွေရောပြည်ထောင်စုနိုင်ငံကဒီဘိန်းကြီးရောက်နေတဲ့ခါကျတော့ဒီလိုမှမကင်နေရတာရှိတယ်ပေါ့နော်။ဆိုတော့ဒီဟာက Trump ရဲ့ attraction ပါပဲ။ဆိုတော့ foreign policy မှာတော့သမရဖြစ်လာလို့ရှိရင်ဘယ်သူမှတော့ရမ်းလို့မရပါဘူး။ဘာကြောင့်လဲဆိုတော့အမေရိကန်သမ္မတဆိုတာအလကားမှမဟုတ်ပဲသူကအနုမြင်လည်းပုံကြီးရှိနေတာ
။ဟုတ်ကဲ့ဥပုပ်ကျော်ညင်းကျေးဇူးပါခင်ဗျာကျွန်တော် Daily Life Season အချိန်စစ်တော့လို့ပါ။ပါဝင်ဆွေးနွေးပေးတဲ့ဥပုပ်ကျော်ညင်းဥအောင်သူညင်းနောက်ကျွန်တော် View အဖွဲ့သားမခင်ဖြူတွေနောက်ကော်မိုစင်အားလုံးကျေးဇူးများကြီးတင်ပါတယ်ခင်ဗျာတို့ရှင်အားလုံးလည်းကျေးဇူးတင်ပါတယ်ကျွန်တော် Daily Life Season ဒီမှာကျန်းသာွက်ပေးပါ
။ဒါတော့မနေ့ညပိုင်းကဆွေးနွေးခဲ့တဲ့ Daily Life Season ကိုပြန်လည်ပြီးတော့ထုတ်လင်းပေးခဲ့တာပါ။ကိုတားညင်းဥက Season တင်ဆက်သွားတာဖြစ်ပါတယ်ခင်ဗျာ
American ဆိုရရဲ့သဘောထားအမြင်အဘော်ကိုတင်ပြပါတော့မယ်ခင်ဗျာ
Democracy ဆိုတာနိုင်ငံရေးစနစ်တစ်ခုဖြစ်ပြီးမဲပေးရတဲ့နိုင်ငံသားတွေရဲ့အာဏာအဓိကတက်ရောက်တဲ့စနစ်ပါဒီလိုဖြစ်လာဖို့အစိုးရလုပ်ငန်းအဆင့်တိုင်းအတွက်တာဝန်ယူရမယ်ကိုယ်စားလှယ်ကိုရွေးချယ်ပြီးသတ်မှတ်ထားတဲ့အချိန်ကာလမှာကျင်းပပေးတဲ့လွတ်လပ်တဲ့မဲပေးပွဲတွေမှာပြည်သူတွေမဲပေးကြတာဖြစ်ပါတယ် American ပြည်ထောင်စုမှာဒီနှစ်ရွေးကောက်ပွဲအတွက်မဲပေးနိုင်ခွင့်ရှိသူပေါင်းသန်း220နီးပါးရှိပေမဲ့မဲပေးဖို့မှတ်ပုံတင်လာသူက148သန်းလောက်ပဲရှိပြီးတချို့ကတော့မဲပေးဖို့ရွေးနေစေပါဒီနေ့ရွေးကောက်ပွဲဟာခါတိုင်းနှစ်တွေလို့မဟုတ်ပဲတကယ့်ကိုအခြေတင်ဖြစ်နေပြီးနိုင်ငံမှာလည်းသမရလောင်းတွေရဲ့လမ်းမဲ့လေးနှစ်တာကာလအတွင်းသူတို့ဘယ်လိုစီမံအုပ်ချုပ်မယ်ဆိုတဲ့အတော်ကွဲပြားတဲ့သူတို့ရဲ့တင်ပြချက်တွေပေါ်မှာမူတည်ပြီးသ Trugo, maybe me dureja, as you sorry, quebia la jarra, triabare. A good hero, Tamara long neocha, Janum who read to any abimele, Tio yoga, Nayaga, Messoye, Mete quagua, maquagua, Palube, nine nine, Shona duga, drink up with Jalago, Lacayama, Pippi, now so be a mapipare. Let she ocho ye puegale, and Naya dugo, Ninin chanchame, Anna Luebiamaba, Daha, democracy sene, Loton Pippare. American Piransuma, Federal Senate Shibi, maybe Duriga, Tamarago, Tay, maybe Juichelu Miabau, Tamara Juicheyama, Pine and Nangai Padiga Juichetare, Pine at Kujensiga, Mesana, Shenrigo, Goose Hapure, Goosele, Amyasu and Nayaduga, Pilaraba, Pine Didima, Tupine, Luyeboma Mutibi, Goosele, Yedrago, Tamatabare, Electoral College Lucore, Tamara Juiche, Puega, Luriga da, American Piransutre, Tamarane, do Tamarago, Tayawin, Juichejara, Pipare. Dadam da Kadiama, Tamara Longha, Mea Tayani Beme, Juica Buema, Shonam, you do Arab Pipare. Deep you go, the great Natown Juica Buema, Jungia Bari. Florida Pineha, Electoral Votes, Nasangagu, she de Pine Pipare. Juica Buema, Tamara Longha, Udre Yare, Maryga, Tudu Chachape, Taymagua Labau. Mary Bambi, she drapole, a main tota bari. Cedriga, may ye dread at Kama, to show may yarigo, gongong mapate dread, bear Mary Picona, duyaramo, Lenne Bambi, she drapo, salo jabari. Now so my digisa, nangano diayungo, jau dobi, diayunga, may Bambi, she drani murigo, just sang kane daba. Eri pinema, George W. Bushka, El Gogo, may ngaya those at Konamen at Gabi nine dora pipari. American nangaya democracy muri ya. El Guga, Rico Buejalago, Ninin Chanchan at Lacankebari. Democracy Gurai Lube, Rico Buesan Male, Chuyun Jedi Shini Raba, Dabi Mele, American Piron Suma, Nangayet, Taiso Yadu Dre Gozelego, Taman Pidurega, Maybe Richequen Shini Zeba, American Piron Suma, Tamara Abraham Lincoln Piogere, Luruga, Luru Dre, Richere, Luru Suadia, Shini Zepare. Dilo Tishi Nebo, Lilla Pitiam Yadare, Yuko Buego, Diganiti, Jempani Rapsipare.
Megan Soya at the Bora, Minigo Tempialo, Pivavi.
Trashing no good nothing, Gayara, Megan Soya at the Bora, Mina Pipido Vue, Abom Hojo. A tea be a barakna, good tolling the day. Vue, Menakintanizer, ceasing, Menashina Yani Kuna, it lined on me the second, second, and the Sangaru and Pianbido tolling be Doma Pipare. Burune, Menepe, tolling a Vue, ceasing, Jagan Piso Monoma, Guro, Janshini, the Chima, Nosoya Tar and Nangada, the ancient Jugo, Masumiamo, and Jinya Pivalimaka.
သမ္မတရွေးကောက်ပွဲကျင်းပနေတဲ့အမေရိကန်ပြည်ထောင်စုမှာဒီအခြေချမဲယုံအားလုံးနဲ့အနောက်လေပိုင်းကမဲယုံတချို့ပိတ်သွားပြီဖြစ်တဲ့အတွက်မဲရီကိုစတင်ရေးတွက်နေပါပြီအခုထွက်လာတဲ့အစောပိုင်းရလဒ်တွေအရာပေါ်တော့ဒီကန်တက်ကီနဲ့အိန္ဒိယပြည်နယ်တွေမှာ လူလူထောက်ခံမဲ့အများစုရတဲ့အပေါ်မူတည်ပြီးတော့အလက်ထရိုရယ်ဗုတ်တွေကိုပေါင်းပြီးတော့စုစုပေါင်းအလက်ထရိုရယ်ဗုတ်နှစ်ယောက်ခုနဲ့ဆယ်ရရှိသူကသမ္မတဖြစ်လာမှာပါလူလူထောက်ခံမဲ့အများစုရတဲ့အပေါ်မူတည်ပြီးတော့အလက်ထရိုရယ်ဗုတ်တွေကိုအဲ့ဒီပြည်နယ်အတွက်သမ္မတလောင်းတွေကမဲရရှိပါတယ်သမ္မတလောင်းနှစ်ယောက်လုံးကမဲဆန္ဒရှင်တွေကိုမဲပေးကြဖို့အတွက်ရုံမြင့်တန်ကြားရေဒီယိုနဲ့တွစ်တ Apita Maya Ladwigaro, Washington Sando J Nyatakan Lama Twala Melu Kamayaware, Tamra Long Nyang Long Hadi, New York New Ma Shwika Boy Online Bury Go Chimbabu season Tajaware. November 10 ရွေးကောက်ပွဲမှာ American Mercenaries အနေနဲ့ တမရ ကိုရွေးချယ်ရတဲ့အပြင် အထက်လွှတ်တော်နဲ့ ဒီ အောက်လွှတ်တော်တွေမှာ တက်တန်းဆွေသွားတဲ့ လွှတ်တော်အမတ်တွေ ပြည်내 အုပ်ချုပ်ရေးမှုတွေကိုလည်း မဲပေးရွေးချယ်ရပါတယ် ဒီ အမတ်နေရာ 100 ရှိတဲ့ အထက်လွှတ်တော်အတွက်ကို အမတ် 34 ယောက်နဲ့ အောက်လွှတ်တော်အမတ်နေရာ 435 နေရာလုံးအတွက်ကို လွှတ်တော်အမတ်အစ်စ်တွေကို ရွေးချယ်ကြရတာပါဖြစ်ပါတယ်ရှင်
နိုင်ငံတကာသတင်းအချင်းချုပ်ကိုမတ်စုမြတ်မွန်ကြီးညာသွားတာဖြစ်ပါတယ် ဒီမနေ့အတွက်အစီအစဉ်ထုတ်လို့ရမှာကကိုညံဝဲအောင်ဖြစ်ပြီးတော့အတမိုင်းဆိုင်ရာအင်ဂျင်နီယာကတော့မစ္စတာဂျင်မီကော့ခ်ဖြစ်ပါတယ်နိုင်ငံတကာကတောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားများအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေဗီဒီယိုကိုနားဆင်နေတဲ့အတွက်ကျေးဇူးပါကျွန်တော်စမိုးရီပါခင်ဗျာ
This program has come to you from the Voice of America, Washington.